Welcome to the Voice of America in Burmese.
Mingla ba shin Washington myo raw VOA American tan ga ni 2020 pi April 20 ye tanin na ni ne ne khin a season ko sa tin thau lin ni ba bi akhu a yin so tadin nwe ko jama in jin nai ga tin san ma ba ဒီကနေ့မနေ့အစောပိုင်းနောက်ဆုံးရသတင်းတွေအရတကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်း2,300,000အထိမြင့်တက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကူးစက်မှုကတဖြည်းဖြည်းတိုးလာနေဆဲရှိပါတယ်။ဒါပေမဲ့နိုင်ငံတချို့မှာတော့ကူးစက်မှုနှုန်းပြန်ကျလာတာတွေတွေ့ရပါတယ်။ John Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာရဲ့အစီရင်အရအမေရိကန်ပြည်ထောင်စုမှာသေဆုံးသူပေါင်း4,000 နီးပါးနဲ့ယောဂကူးစက်ခံထားရသူပေါင်း9,400ကျော်ရှိပြီးကမ္ဘာပေါ်မှာယောဂကူးစက်မှုအများဆုံးနိုင်ငံဖြစ်ရှိနေပါတယ်။ဗိုင်းရပ်စ်ကူးစက်မှုစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့တနင်္ဂနွေစီရင်အရနောက်ထပ်အသစ်ကူးစက်ခံရသူပေါင်း16ယောက်နဲ့တောင်ကိုရီးယားနိုင်ငံမှာတော့10ယောက်ရှိခဲ့ပါတယ်။ဒါဟာတောင်ကိုရီးယားအနေနဲ့လအနည်းငယ်အတွင်းပထမဆုံးအချိန်ကူးစက်မှုအသစ်အရေအတွက်စက္ကန့်အောက်ရှိခဲ့ကြောင်းထုတ်ပြန်ကြေညာခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိလူတွေကိုစစ်ဆေးဖို့အလုံလောက်ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်ဒုသမရမိုက်ပန့်စ်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကြားတနင်္ဂနွေနေ့ကအပြန်အလှန်စကားဆစ်ထိုးခဲ့ကြပါတယ်။ဒါပေမဲ့လည်းကက်ယောဂါကြောင့်ပိတ်ခဲ့ရတဲ့အသေးစားစီးပွားရေးလုပ်ငန်းတွေအတွက်အလုံသမားတွေကိုလုခငွေပေးနိုင်ဖို့နဲ့နောက်ဆုံးမှပြန်လည်ဖွင့်လွှတ်နိုင်ဖို့ရန်ပုံငွေတွေပုံမှုထောက်ပံ့နိုင်ရေးညှိနှိုင်းမှုမှာတော့သူတို့နှစ်ဦးနီးစပ်မှုရှိတယ်လို့ဆိုပါတယ်။တနိုင်ငံလုံးအနှံ့ဗိုင်းရပ်စ်စစ်ဆေးတဲ့ပစ္စည်းကရိယာတွေရနိုင်ဖို့အရေးအတွက်လုံလုံလောက်လောက်ရှိနေတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအမေရိကန်အစိုးရလုပ်ငန်းအဖွဲ့ကောင်ဆောင်ဒုသမရမိုက်ပန့်စ်က Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့တာပါ။နိုင်ငံတွင်းလုပ်ငန်းတွေပြန်လည်ပြီးတဖြည်းဖြည်းလည်ပတ်ဖို့စဉ်စဉ်ချင်းချင်းစဉ်းစားပြီးမှငကိုအခြေအနေတိုင်းလုပ်ဖို့စတာတွေအတွက်အမေရိကန်အစိုးရရဲ့ပထမအဆင့်ညွှန်ကြားချက်အတိုင်းဆောင်ရွက်ဖို့ဘယ်ပြည်နယ်အတွက်မဆိုဗိုင်းရပ်စ်စစ်ဆေးတဲ့ပစ္စည်းကိရိယာတွေအလုံလောက်ရှိနေတယ်လို့ဖန့်စ်ကဆိုပါတယ်။အစိုးရအနေနဲ့ဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးမှုပေါင်းတစ်နှစ်ကို3,000အထိလုံနိုင်တယ်လို့မြင်ကြောင်းဖန့်စ်ကပြောပါတယ်။ဒါပေမဲ့လည်းဒီမိုကရက်တွေလှမ်းမိုးထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြဿနာအပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ကင်တွယ်ဖြေရှင်းမှုကိုဝေဖန်တိုက်ခိုက်ခဲ့ပြီးဗိုင်းရပ်စ်ကူးစက်မှုကိုစစ်ဆေးတဲ့လှုပ်ဆောင်ချက်တွေမှလည်းနှေးကွေးခဲ့တယ်လို့ထောက်ပြခဲ့ပါတယ်ရှင်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုကောင်းမွန်တဲ့စာတစောင်ရေးသားပေးပို့ခဲ့တယ်ဆိုတော့အမေရိကန်အစိုးရရဲ့ပြောဆိုချက်ကိုမြောက်ကိုရီးယားအစိုးရကငြင်းဆန်ခဲ့ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့မြောက်ကိုရီးယားနိုင်ငံသားရေးဌာနရဲ့ကြေညာချက်မှာသမ္မတထရန့်ရဲ့ပြောဆိုချက်ဟာအခြေအမြစ်မရှိကြောင်းနဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့ဆက်ဆံရေးကိုအမေရိကန်ဘက်ကအခွင့်ကောင်းယူအမျက်ထုတ်တာဖြစ်ကြောင်းစွပ်စွဲဖော်ပြထားပါတယ်။စနေနေ့ကကိုရိုနာဗိုင်းရပ်စ်အခြေအနေနဲ့ပတ်သက်တဲ့အင်ဖြူရော်သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ရဲ့မှတ်ချက်ပေးပြောဆိုတဲ့အပေါ်မှာအခုလိုမြောက်ကိုရီးယားဘက်ကတုံ့ပြန်ခဲ့တာပါ။သူကမကြသေးခင်ကပဲမြောက်ကိုရီးယားခေါင်းဆောင်စီကကောင်းမွန်တဲ့စာတစောင်ရရှိခဲ့တယ်လို့ဖြေဆိုခဲ့ပြီးသူတို့နှစ်ဦးကြားမှာဘာပြဿနာမှမရှိဘူးလို့ထရမ့်ကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အီတလီကုမ္ပဏီပိုင်ကဘာပတ်အပျော်စီးတင်မော်ကြီးဟာပင်လယ်မှာ15ဘက်ကြာခီးရှည်ကြီးကိုခုံမောင်းပြီးတဲ့နောက်ဆုံးမှာတော့စိတ်ကန်းတစ်ခုမှစိုက်ကပ်နိုင်မဲ့အခြေအနေရောက်ရှိနေပါပြီ။ Costa Deliciosa လို့အမည်ပေးထားတဲ့အီတလီအပျော်စီးတင်မော်ကြီးဟာတကဘာလုံးကို COVID-19 ကပ်ဘေးရောဂါကြီးမပြတ်နှံ့ခင်မှာခီးစဉ်ကိုစတင်ခဲ့တာပါ။ဇန်နဝါရီလအစောပိုင်းကအီတလီနိုင်ငံ Venice စိတ်ကမ်းကနေစတင်ထွက်ခွာခဲ့ပြီးခီးသည်ပေါင်း 1,800 ကျော်လိုက်ပါလာခဲ့ပါတယ်။သူတို့ထဲမှာ COVID-19 ရောဂါကူးစက်ခံရသူတယောက်မှမရှိဘူးလို့တင်မော်ပိုင်ကုမ္ပဏီကတင်းငွေနီနီကပြောပါတယ်။ဒီလိုရှိုးဆအပျော်စီးတင်မော်ကြီးမှလိုက်ပါလာတဲ့စပိန်ခီးသည်168ဦးဟာတနင်္လာနေ့ဘာစီလုံးနားမြို့စိတ်ကမ်းကိုစိုက်ကပ်တဲ့အခါမှာတင်မော်ကနေဆင်းမှုရှိနေပါတယ်။အဲဒီနောက်မှာတော့တင်မော်ကြီးဟာခီးစဉ်နောက်ဆုံးဖြစ်တဲ့အီတလီနိုင်ငံ Genoa မြို့ကိုလက်ထွက်ခွာมาဖြစ်ပါတယ်ရှင
် VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတင်ဆက်ပေးနေပါတယ် တနင်္ဂနွေ AB 19ည17နာရီခွဲအချိန်ထိသတင်းထုတ်ပြန်ချက်အရအခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း112ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်အမျိုးသားကျန်းမာရေးတပ်ခွဲဌာနရန်ကုန်ရဲ့ AB 19ဒုတိယအထုပ်တပ်ခွဲနမူနာ182ဦးအနက်နောက်ထပ်3ဦးစီမှာ COVID ရောဂါပိုးတွေ့ရှိအတည်ပြုနိုင်တာကြောင့်လက်ရှိအချိန်ထိကူးစက်လူနာပေါင်း112ဦးဖြစ်သွားတာပါကျန်တဲ့တပ်ခွဲလူနာ188ယောက်စီမှာတော့ရောဂါပိုးမတွေ့ရှိရဘူးလို့ကျန်းမာရေးဌာနကပြောပါတယ်။လူနာနံပါတ်109ကတင်ကန်ကျုံမြို့နယ်မှာနေတဲ့အသက်38နှစ်အရွယ်အမျိုးသားဖြစ်ပြီးလူနာနံပါတ်111ကတော့လှိုင်းသားရကအသက်54နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်။သူတို့နှစ်ဦးစလုံးခရီးသွားတဲ့မှတ်တမ်းမရှိသလိုကိုဗစ်လူနာ2ဦးနဲ့ထိတွေ့ထားခြင်းလည်းမရှိခဲ့ပါဘူး။ဘူတရောင်မြို့နယ်ကအသက်63နှစ်အရွယ်လူနာနံပါတ်110ကသာပိုးရှိတဲ့လူနာနဲ့တွေ့ဆုံခဲ့တာပါ။ကျမဤဌာနရဲ့တနင်္ဂနွေနေ့အစောပိုင်းသတင်းထုတ်ပြန်ချက်အရပါဆိုရင် AB19 တရက်ထဲမှာတင်ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူစုစုပေါင်း4ဦးရှိပါတယ်ဒီ4ဦးစလုံးကိုတောင်ဥက္ကလာပအထူးကုဆေးရုံကိုပို့ဆောင်ကုသသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ယောက်ရှိကြောင်းကျမဤဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစောပိုင်းကာလတုန်းကအတော်ဆွဆွရွကြုံခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာတော့တနင်္ဂနွေနေ့ကယောဂါပိုးထပ်မံကူးစက်သူ10ဦးပဲရှိတဲ့အတွက်ဒါဟာပြီးခဲ့တဲ့လပိုင်းနေ့အတွင်းကူးစက်သူဦးရေ10ခန်းအောက်ကိုပထမအဆုံးရောက်သွားတာဖြစ်ပါတယ်။အခုလိုကူးစက်မှုတွေကြာဆင်းသွားရတဲ့အတွက်ခရီးရန်ဖျားချောင်းတွေအားကစားပွဲနဲ့တက်ဆိုင်တဲ့ကန့်သက်တားမြစ်ချက်တချို့ကိုပြန်လည်ဖြေလျှော့ပေးလိုက်ပါတယ်။ဒီအတောအတွင်းစင်ကာပူနိုင်ငံမှာတော့တနင်္ဂနွေနေ့ကယောဂါပိုးကူးစက်သူ596ဦးထပ်မံတွေ့ရှိခဲ့ပြီးကူးစက်သူစုစုပေါင်း6500ကျော်ရှိသွားပါပြီ။မလေးရှားနိုင်ငံမှာတော့တနင်္ဂနွေနေ့ကယောဂါပိုးရှိသူနောက်ထပ်84ဦးတွေ့ရှိခဲ့ပြီးကူးစက်သူစုစုပေါင်း9300ကျော်ရှိသွားပါပြီ။အလားတူဖိလစ်ပိုင်နိုင်ငံမှာလည်းတနင်္ဂနွေနေ့ကပိုးကူးသူ182ဦးနဲ့သေဆုံးသူ12ဦးတိုးလာတဲ့အကြောင်းဖိလစ်ပိုင်ကျန်းမာရေးဌာနကကြေညာပါတယ်ခင်ဗျာ။အကျဉ်းထောင်ထဲလင်းနစ်ခွဲကြနေခဲ့ရတဲ့ထင်ရှားတဲ့တရုတ်လူအခွင့်ရေးရှိနေဝမ်ကွမ်ကျန်းဟာလွန်ခဲ့တဲ့နှစ်ပတ်ကပြန်လွတ်လာခဲ့ပြီးကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်14ရက်ကြာတီးကြားခွဲနေခဲ့ရကအခုတော့ရက်ပြည့်သွားချိန်မှာဇနီးသားမိသားစုဝင်တွေနဲ့ပြန်လည်စုံစည်းခွင့်မရသေးပဲဖြစ်နေပါတယ်။တရုတ်အာဏာပိုင်တွေဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုရိုးမဲ့ဖွယ်အကြောင်းပြပြီးရှေ့နေဝမ်ကိုနေအိမ်ကျဲကျုပ်ဆက်ချထားဖို့ကြိုးစားနေတယ်လို့ဝမ်ရဲ့ဇနီးနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်နေကြတာပါ။တရုတ်နိုင်ငံမှာနိုင်ငံရေးကျင်းသားတွေကိုပြန်လွှတ်ပေးလို့ရှိပေမဲ့ပြန်လွှတ်ပြီးနောက်ပိုင်းနေအိမ်ကျဲကျုပ်ချတာဒါမှမဟုတ်အသွာလာကန့်သက်တာတွေဆက်လုပ်တာကြောင့်ဒါဟာတကယ်ပြန်လွှတ်ပေးတဲ့သဘောမဟုတ်ဘူးလို့နယူးယောက်မြို့ဥပဒေပညာရှင်တူကပြောပါတယ်လူအခွင့်ရေးရှင်နေဂျန်ချန်ယောင်းဆိုရင်လဲ2009ဖေဖော်ဝါရီလထဲမှာအကျဉ်းထောင်ကပြန်လွှတ်ပေးလိုက်ပေမဲ့လူညွန်ရေးတပ်ဖွဲ့တွေကသူ့ကိုခီနန်းကရွာကိုပြန်ခေါ်သွားပြီး24နာရီလုံးလုံးအမဲဆောင်ကြည့်နေခဲ့တယ်လို့လူအခွင့်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်အနေနဲ့ကြောင့်အထူးတင်းကျပ်ထားတဲ့ကြားပဲအီစတာပွဲတော်ကို Orthodox Christian ဘာသာဝင်တချို့ကကျင်းပခဲ့ကြပါတယ် Orthodox ရဲ့ဒီနှစ်အတွက် Easter ပွဲတော်ဟာAB19ရဲ့တနင်္ဂနွေနေ့မှာကြားရောက်တာပါ။တချို့ဝှပြုဆူတောင်းသူတွေကတော့တက်ဆိုင်ရာကျန်းမာရေးဌာနနဲ့ဘာသာရေးခေါင်းဆောင်တွေထုတ်ပြန်ထားတဲ့အမိန့်ကိုမလိုက်နာဘဲလူကိုယ်တိုင်တက်ရောက်တဲ့ဝှပြုဆူတောင်းပွဲတွေကျင်းပခဲ့ကြပါလေ။အထူးသဖြင့် Orthodox Christian တွေအများဆုံးရှိတဲ့ Russia နဲ့ Ukraine နိုင်ငံတွေက Saint Petersburg နဲ့ Kiev မြို့ကြီးတွေမှာ AB18 ရဲ့ညပိုင်းကစလို့ Easter ပွဲတော်ကျင်းပကြပြီးရုပ်သံနဲ့ online media ကတဆင့်ထုတ်လွှင့်ပါလေ။ Russia နိုင်ငံမှာတော့Orthodox ခေါင်းဆောင်တွေကသူတို့ဘာသာဝင်တွေရဲ့ဖျားเจ้าတွေကိုပိတ်ထားပြီးလူမစုကြဖို့ညွှန်ကြားခဲ့ပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကတော့သမ္မတပူတင်ဟာသူ့သမ္မတအိမ်တော်မှာပဲနေရင်ဝှပြုဆူတောင်းခဲ့တယ်လို့ဆိုပါတယ်။ဂျော်ဂျီယာနိုင်ငံမှာတော့ Easter ပွဲကျင်းပရေးနဲ့ပတ်သက်လို့အကြီးအကျယ်အငင်းပွားခဲ့ကြပြီးအစိုးရနဲ့ဘာသာရေးခေါင်းဆောင်တွေကခွင့်ပြုပေးလိုက်တာကြောင့် Easter ပွဲတော်ကိုနေဝင်ခြင်းအဆလို့မိုးတောက်ချိန်ထိဝှပြုဆူတောင်းခဲ့ကြပါတယ်ခင်ဗျာ။တနင်္လာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးသတင်းပေးပို့ချက်ဆက်သွယ်မင်းမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
COVID-19 ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေပေါ်မှာစိုးရိမ်နေကြတဲ့အကြောင်းကိုသောရရှင်တွေကိုပြောပြပေးကြပါမယ် တရင်းဝင်နေအစောပိုင်းအထိကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့လူပေါင်း100ကျော်ကူးစက်ခံထားရတဲ့မြန်မာနိုင်ငံမှာယောဂဘိုးကူးစက်ပြန့်ပွားမှုကိုကာကွယ်ရေးအစီအမံတွေကိုထိထိရောက်ရောက်ချမှတ်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေနဲ့လူထုကြားလိုလားနေကြပါတယ်အထူးသဖြင့်ကတော့ပြပခီးသွားရာဇဝင်မရှိပဲယောဂဘိုးရှိတဲ့သူတွေကနေတဆင့်ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်ကာကွယ်ရေးအစီအမံတွေကိုစနစ်တကျပြင်ဆင်ထားဖို့တိုက်တွန်းနေကြတာပါအခုဆိုရင်တော့တကြံကာလအတွင်းနေနေထဲမှာပဲနေဖို့ညွှန်ကြားထားတဲ့ရက်ကုန်ဆုံးတော့မှာဖြစ်တာကြောင့်လူတွေအပြင်ထွက်ရကနေယောဂါကူးစက်မဲ့အန်နီရဲ့တိုးလာမှာကိုရှင်းနေတူဖြစ်တဲ့ကိုစိုးမိုးမြင့်တို့လိုရန်ကုန်မြို့ခံတွေကစိုးရိမ်နေပါတယ
်ရန်ကုန်ရဲ့အခြေအနေကတော့မနက်ဆန်က20ရင်းနေဆိုတော့လေရုံးစောက်ဖွင့်ပြီပေါ့ဗျာအခုပဲဆော့လဲအပြင်ထွက်ပြီးတော့ကျွန်တော်တို့ကြည့်ရတာကကားတွေကအပြင်မှာတော့အတန်ပြင့်သွားနေတာတော့တွေ့ရတယ်။ဘက်စကားတွေပေါ်မှာတော့လူမရှိဘူး။ပြီးတော့အပြင်မှာလူရယ်လို့တော့အဲ့ဒီထွက်နေတာကဒီနေ့ရှိတော့မရှိသေးဘူး။ဒါပေမဲ့တခုရှိတာကလူတွေကကြောက်ကြတော့ကြောက်တယ်။ဒါပေမဲ့ကိုယ့်ရဲ့စာဝတ်နေဒါမှမဟုတ်ကိုယ့်ရဲ့နေမှုထိုင်မှုကိုပြောင်းလဲခြင်းသေးတဲ့အနေအထားမရှိကြသေးဘူးဗျ။ကိုယ့်ရဲ့ကွက်ထဲပီပီပို့ပြီးတော့ဒီစေယုံကလာတော့မှပဲသူတို့ကကြောက်မဲ့နေသားကြီးချို့ရံရှိရဲ့ဗျ။စေယုံဆိုတဲ့ရက်ကိုတိုးလိုက်မယ်ဆိုရင်တော့ကျွန်တော်တို့အောက်မိလိုက်မယ်လို့တော့ကျွန်တော်ကတော့မြင်တယ
်။ဒီလိုရေကိုမျိုးကန်နေစိုးရိမ်နေသလိုပဲလုပ်ငန်းရှင်တွေဘက်ကလည်းစိုးရိမ်မှုရှိပါတယ်။မြန်မာနိုင်ငံကလုပ်ငန်းရှင်တယောက်လည်းဖြစ်မြန်မာနိုင်ငံကစာစဘာအသင်းချုပ်တာဝန်ရှိသူလည်းဖြစ်တဲ့ဒေါက်တာဆိုးထွန်းကလည်းလူထုကြားမှာကူးစက်မှုမဖြစ်အောင်လို့မဖြစ်မနေလုပ်ငန်းခွင်ပြန်ဝင်ရမယ်လို့သားတွေအတွက်လည်းအနေနဲ့မဖြစ်အောင်ဘ ਹੁ အစိုးရကနေစနစ်ကျတဲ့ညွှန်ကြားချက်တွေနဲ့အောက်ခြေအဆင့်ထိတိတိကျကျကင်သွဲတင့်တယ်လို့ပြောပါတယ်
။လက်ရှိနေတော့ဒီနေ့ကြီးပေါ့နော်19ရက်နေ့ကြီးကကျွန်တော်တို့စီမားတာပုံမှန်တကြံရုံးမရက်ဖြစ်နေတဲ့ကြောင့်မူတော့လူတွေတော့များများအပြင်မထွက်ကြဘူးပေါ့နော်ဒါလည်းကျွန်တော်တို့ကစောင့်ကြည့်ရမှာဒီလကုံရှင်းတဲ့ဘက်ပေါ့နော်ဒီလကုံဒီစောင့်ကြည့်ဖို့တို့တာပေါ့နော်နောက်တစ်ခုသတိထားမှာကျွန်တော်လက်ရှိဆိုရင်ဘူဝါနေတော့ချုပ်မိတ်ရောထုတ်ပြီးတယ်ဆန်တိုင်းတိုင်းနဲ့ပြန်စုပါထုတ်ပြီးမြောက်ချီမှာတော့ကောလကျတွေရှိတော့ဒီနေရာတနေရာကြားမှာရက်ွက်ကြည့်အောင်သူမျိုးနဲ့ဒီအခြေခံဒီလူတွေကနေပြီးစင်္ကာရီရှုံးပါတွေကဆုံးခဲ့ကြတာပေါ့နော်အဲ့အဲ့အလေးတော့ကျွန်တော်ပြန်ပြီးသတိထားဖို့လိုလူတွေတော့မြင်တာပေါ့နော်ဒီကျွန်တော်ဖြစ်နိုင်ရင်တော့ဒီလိုပုံစံရှင်းနေကြတာလေအညဉ့်ရည်ထုတ်ပေးနိုင်လို့ပူကောင်းတယ
်။လူတို့ကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုလူတွေအိမ်ထဲမှာပဲနေဖို့ညွှန်ကြားချက်ရက်တဲ့ဧပြီလ20ရက်နေ့အတွက်သူစိုးရိမ်မိနေတယ်လို့ပြောပါတယ်
။ဟုတ်ဘူးဆိုလည်းကျွန်တော်စပြီးတွေ့တဲ့နောက်3ပတ်လောက်မှာတရားကျော်ဆိုတာတော့ဖြေကြတာကတော့ကနေသူ local transition ပေါ့နော်။အဲ့ဒါကတော့လည်းမသိသေးကြပေါ့ကျွန်တော်တည်နောက်2ပတ်လောက်မှာတစ်ခါအများကြီးထပ်ပြီးတော့တွေ့လာနိုင်သေးတယ်လို့ကျွန်တော်ကတော့ဘူဂျူစာမီရဲ့အဲအိတ်ခမောက်ကိုမပေါအောင်တက်နိုင်ခြင်းချူလူလူချင်းတူးချင်းရပဲတောင်းယူပြီးဆောင်ရမယ်လို့ထင်နေဒီတစ်ခါတော့အဲမနေ့ပြန်ဆိုလို့ရှိရင်လုပ်ငန်းဝင်တို့တွေလည်းပြန်ပြီးဝင်ကြဖို့ရှိတာပေါ့နော်တမိုင်းဝင်ကဏ္ဍနဲ့အစိုးရရဲ့ဝင်ကြချက်တွေတိတိကျကျတိုင်းနာပြီးအပြင်ဆက်မတောင်းရင်းဆိုတာလောက်ကဆက်ရှင်ပြောက်ကနေပြောက်ကူးဆက်ပြီးဖြည့်စီတော့ကအများကြီးထလာနေတာကားကွယ်နေတာပေါ့နော်ဒါကြောင့်မို့လူတိုင်းလူတိုင်းတူးချင်းကိုယ်ကြည့်ပါအဲဒီဟုံးလောက်ကောင်ကလည်းဒီစင်ကြားရတဲ့အတိုင်းကိုတိုင်းနာဖြေကြပါလေအကြံပြုအောင်ပါနော
်ကိုဗစ်ကရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်တလုံးမှာတော့ရန်ကုန်မြို့ပါဝင်မြို့ကြီးတချို့မှာညမထွက်ရအမိန့်တွေလူစုလူဝေးမလုပ်ဖို့အမိန့်ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပ
ါထိုင်းနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေနှာခေါင်းစည်းမျက်နှာဖုံးတွေပြန်သုံးလို့ရအောင်ပိုးတက်တဲ့ဆက်ကိုထိုင်းသူတွေတီတွေတီထွင်လိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်ကျွန်တော်ရန်နိုင်ပါထိုင်းနိုင်ငံကသူတွေတီတွေနဲ့ပရိဟိတဘာလုပ်တဲ့စီးပွားရေးကုမ္ပဏီတို့ပေါင်းပြီးထိုင်းနိုင်ငံကကျန်းမာရေးဝန်ထမ်းတွေအထက်နှာခေါင်းစည်းမျက်နှာဖုံးတွေကိုပိုးတက်တဲ့ဆက်ကိုတီထွင်ထုတ်လုပ်ခဲ့ကြပါတယ်။ဒီဆက်မှာခရမ်းလွန်ရောင်ကြီးနည်းပညာကိုသုံးထားပြီးဒါက Novel Coronavirus ရဲ့ protein နဲ့ bacteria တွေကိုသိစေနိုင်တဲ့အတွက်ကျန်းမာရေးဝန်ထမ်းတွေအနေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေကိုပြန်အသုံးပြုနိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံအပါဝင်ကမ္ဘာတစ်ဝှမ်းမှာ virus ကိုကာကွယ်နိုင်ဖို့အတွက်နှာခေါင်းစည်းပါဝင်ရောဂါကာကွယ်ပစ္စည်းတွေအများအပြားล้วนนี่ล่ะบ
ากลังสี UVC ด้วยความยาวคลื่นที่เราใช้คือ256นาโนเมตร
250นาโนเมตรกว่าก็นี่ขยันหน่อยอยู่โตบีไวรัสเนี่ยโปรตีนเนี่ยแบคทีเรียก็ตัดเป็ดตาบาเอ้าก็ดีเสร็จมาเราต้องทาบาเรารู้เลยแต่ด้วยสีเจนยาอคงปုံเซนนักคองซีนี่ยูยูนักคองซีนี่เนเนดุเลยชื่อถูกแล้วนักคองซีนี่ส่วน5นาทีหลอกจ้าบา
SOS COVID-19 ไตเผ็ดเยซีมันเกงโหลนําไปทาได้ดีซีมันเกงก็ไทยနိုင်ငံมาโคโรนาไวรัสไตเผ็ดพို့ด้วยโลอัดနေတဲ့นักคองซีแม่นะพงပိုးတက်တဲ့ဆက်ပထမအတုပ်ကိုဧပြီလ15ရက်နေ့ကထုတ်လုပ်လိုက်ပါတယ်။ဒီစီမံကိန်းရဲ့ရည်ရွယ်ချက်ကတော့ N95 နဲ့ခွဲစိတ်ခံသုံးနှာခေါင်းစည်းမျက်နှာဖုံးတွေနည်းနေတာကြောင့်
ဗိုင်းရပ်စ်အနေအရင်ဆိုင်နေရတဲ့ဆေးဝန်ထမ်းတွေကိုကူညီဖို့အတွက်ဖြစ်တယ်လို့ဒီစီဇန်ကိုစတင်လှုပ်ဆောင်လိုက်တဲ့နိမိတ်ပရက်စစ်ဒမ်ရောင်းကပြောပါတယ
်การใช้หน้ากากในยุคนี้มันต้องกลับมาสู่สิ่งที่เราเป็น new normal
ခုရပိုင်းတွေတွင်ကျွန်တော်ရင်ဆိုင်နေရတဲ့အခြေအနေတွေကအစ်တွေပါကျွန်တော်နိုင်ငံမှာနှခေါင်းစည်းနဲ့နှာခေါင်းကတလားကိုတန်းတရက်ကို3000လောက်နေ့စဉ်လုပ်နေတာကြောင့်ကျွန်တော်အနေနဲ့နှခေါင်းစည်းတွေကိုပြန်သုံးဖို့လုပ်ပါတယ်တက်တနာကအခုတလုံးမှာနှခေါင်းစည်းနဲ့နှာခေါင်းတွေကိုအလုံးလုံးမရတာလေလာလူတဲ့နှခေါင်းစည်းနဲ့နှာခေါင်းတွေကလည်းကျန်းမာရေးဝန်ထမ်းတွေအသုံးပြုရတော့အောင်အရေးသေးမပြည့်မီကြပါဘူးဒါကြောင့်ဆရာဝန်တွေအနေနဲ့နှခေါင်းစည်းနဲ့နှာခေါင်းတွေကိုမလွှင့်ပြကြပါနဲ့ပြန်သုံးလို့ရအောင်ကျွန်တော်တို့လုပ်ထားပါတယ်
SOS COVID-19 တိုက်ဖျက်ရေးစီမံကိန်းကဒီဆက်တွေကိုအစိုးရဆေးရုံတွေကိုရောပုဂ္ဂလိကဆေးရုံတွေကိုပါငွေကြေးမယူဘဲနဲ့လကားပေးသွားဖို့အစီအစဉ်နေပြီးတော့ဆေးရုံ300ကျော်ကစီရင်ပေးထားပါတယ
်။လက်ထောက်ဘတ်ทําသူ free ฮะให้โรงพยาบาลรัฐและโรงพยาบาลเอกชน
COVID-19 ရောဂါကူးစက်ခံထားရတဲ့လူနာတွေတက်ရောက်ကူတာနေတဲ့ပြည်သူဆေးရုံတွေနဲ့ပုဂ္ဂလိကဆေးရုံအားလုံးကိုအလကားပေးသွားဖို့ဒီဆက်တွေကိုကျွန်တော်တို့တည်ထွင်ခဲ့တာပါ။
ထိုင်းနိုင်ငံရဲ့လူလူချမ်းမာရေးဝန်ကြီးကတော့ဗုဒ္ဓဟူးနေ့ကနှာခေါင်းစည်းမျက်နှာပုံပိုးသက်တဲ့ဆက်35လုံးကိုရရှိခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြီးခဲ့တဲ့ဇန်နဝါရီလကစတင်ဖြစ်ပွားခဲ့ခြင်းကစပြီးအခုချိန်ထိရောဂါပိုးကူးစက်ခံရသူ2600ကျော်ရှိပြီးသေဆုံးသူ46ယောက်ထပ်မံနေရှိပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
အခုဆက်ပြီးဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့တည်ချသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်အနေနဲ့သူနဲ့တွဲပြီးရွေးကောက်ပွဲဝင်မယ်ဒုသမ္မတလောင်းဖြစ်ဘယ်သူကိုရွေးချယ်နိုင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်ဂျိုးဘိုင်ဒန်အတွက်သူနဲ့အတူ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲဝင်မယ်ဒုတိယသမ္မတလောင်းရွေးချယ်ရတာဟာအခုလိုကိုရိုနာဗိုင်းရပ်စ်ကပ်ရောဂါစိုက်နေတဲ့အချိန်မှာတော်မှန်ချိန်တွေထက်ပိုပြီးတော့အရေးကြီးလာတဲ့အကြောင်း Brian Baden သတင်းပေးပို့ထားတာကိုပြောပြပေးမှာပါကျွန်မများသတင်းအောင်ပါရှင်ဂျိုးဘိုင်ဒန်ကဒုသမ္မတလောင်းအဖြစ်အမျိုးသမီးတစ်ယောက်ကိုရွေးမယ်လို့ကြေပေးထားတာမို့အမျိုးသမီးအထက်လွှတ်တော်အမတ်တစ်ယောက်ကိုရွေးလိမ့်မယ်လို့အများစုကခန့်မှန်းကြပါတယ်။ဒါပေမဲ့လည်းအမေရိကန်မှာ COVID-19 ကပ်ရောဂါကျရောက်လာတဲ့အခါမှာတော့ကျန်းမာရေးနဲ့စီးပွားရေးအကျပ်တဲကိုဖြည့်ရှင်းနိုင်မယ့်အတွေ့အကြုံရှိတဲ့ပြည်내အုပ်ချုပ်ရေးမှူးလူမျိုးတွေကနိုင်ငံရေးအရဆက်ဆောင်မှုရှိတာထက်ပိုပြီးတော့အရေးကြီးလာပါတယ်။သမ္မတဟောင်းအိုဘားမားကတော့ဒုတိယသမ္မတအဖြစ်သူရွေးချယ်ခဲ့မှုတဲ့ဂျိုးဘိုင်ဒန်ရဲ့အတွေ့အကြုံနဲ့စိတ်နေစိတ်ထားကိုအခုလိုချီးကျူးပြောဆိုခဲ့ပါတယ်။
Choosing Joe to be my vice president was one of the best decisions I ever made.
Joe Biden ကိုဒုတိယသမ္မတဖြစ်ရွေးခဲ့တာကကျွန်တော်ရဲ့ဆုံးဖြတ်ချက်တွေကအကောင်းဆုံးဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။နောက်တော့သူကကျွန်တော်နဲ့အရင်နှီးဆုံးမိတ်ဆွေတစ်ယောက်လည်းဖြစ်လာခဲ့ပါတယ်လို့ပြောပါတယ်။ Coronavirus ကရောဂါကြောင့်နိုင်ငံနဲ့အဝမ်းစီးပွားရေးလုပ်ငန်းတွေကျဆင်းနေတဲ့အချိန်မျိုးမှာ Biden အနေနဲ့သူနဲ့အတူလက်တွဲလှုပ်ဆောင်ရမယ့်ဒုသမ္မတနေရာမှာဒီလိုအခက်အခဲတွေကိုကင်တွယ်ဖြေရှင်းနိုင်မယ့်အတွေ့အကြုံရှိတဲ့သူကိုရွေးချယ်ဖို့အလားအလာရှိတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်။Elizabeth Town colleague နိုင်ငံရေးသိပ္ပံပါမောက်ခါ Kylie Cobb ကတော့
He really has to think about policy going forward. This is going to be a
သူနေနဲ့ရှေ့ဆက်မဲ့မူဝါဒတွေကိုထည့်စင်စားဖို့လူကိုလိုပါတယ်။ဒါကစီယုံရေးမှာတကယ်ကိုအရေးပါတဲ့အချက်ပါ။အခုရင်ဆိုင်နေရတဲ့ပြဿနာတွေကိုပြင်းနေအဆင့်ဒါမှမဟုတ်နိုင်ငံတော်အဆင့်လောက်ထိဖြေရှင်းနိုင်တဲ့အတွေ့အကြုံရှိတဲ့သူတယောက်ယောက်ပဲဖြစ်တည်ပါတယ်လို့ပြောပါတယ်။ဒုသမ္မတနေရာမှာအမျိုးသမီးတူကိုရွေးချယ်သွားမယ်လို့ကြေညာထားတဲ့ဘိုင်ဒန်ကအသက်89နှစ်ရှိနေပြီဖြစ်တဲ့အတွက်ဒုသမ္မတဖြစ်တော်ဝင်ယူမဲ့သူကလုပ်ငန်းဆောင်တာတွေကိုချက်ချင်းလွှဲပြောင်းယူနိုင်တဲ့အရေးချင်းရှိသူတယောက်ဖြစ်ဖို့လဲလိုပါတယ
် No country can succeed economically in the 21st century by continuing to keep the women behind
အမျိုးသမီးတူလက်တွဲလို့ရင်းနဲ့ဆက်ပြောင်းဖို့မှာစီးပွားရေးအရာမအောင်မြင်တဲ့နိုင်ငံမရှိပါဘူးအသိဉာဏ်နဲ့စွန့်ရင်တစ်ခုပေါင်းတာပါလို့ဘိုင်ဒန်ကပြောတာပါဒုသမ္မတလောင်းနေရာမှာထိတ်ကပြေးနေတဲ့သူအမျိုးသမီးတွေကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မတ်ကာမလာဟဲရစ်မင်းနီဆိုတာအထက်လွှတ်တော်မတ်အေမီကလိုဘူချာနဲ့မန်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်မတ်အလစ်စဘက်ဝဲရန်တို့လည်းပါဝင်ပါတယ်ဒါပေမဲ့အလယ်နဲ့ဝါဒီဘိုင်ဒန်နဲ့အခမဲ့ကျန်းမာရေးဆောင်ရှားမှုနဲ့အခမဲ့ကောလိပ်ကျောင်းစီးတွေကိုပေးဖို့အားပေးထောက်ခံတဲ့မင်းဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အလစ်စဘက်ဝဲရန်တို့ကြားမှာသဘောထားကွဲလွဲမှုတွေရှိနိုင်ပါတယ်ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်ကာမလာဟဲရစ်ကိုရွေးမယ်ဆိုရင်တော့အဓိကမဲဆန္ဒရှင်တွေဖြစ်တဲ့ African American တွေရဲ့ထောက်ခံမှုကိုရမှာပါတချို့ African American အတိုင်းဝိုင်းတွေကတော့ဂျော်ဂျီယာပြည်နယ်လွှတ်တော်အမတ်ဟောင်းစတေးစီအေဘရမ်စ်ကိုရွေးဖို့လှုံ့ဆော်တိုက်တွန်းနေပါတယ်2018ခုနှစ်ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာရှုံးနေခဲ့တဲ့အေဘရမ်စ်ဟာအတွေ့အကြုံနှုတ်ပေမဲ့သူ့ကိုရွေးရင်တော့မဲအရေးအတွက်ပို့ပြီးတော့တိုးလာနိုင်ပါတယ် Democracy in Color podcast ကအစီအစဉ်တင်ဆက်သူ Steve Phillips က
Stacey's strengths offset and balance out Biden's weaknesses. Her ability to inspire and galvanize
Biden ရဲ့အားနည်းချက်ကိုညှိပေးသွားနိုင်တယ်။ Stacey ကလူတွေကိုစိတ်တက်တက်ကြွလာအောင်လုပ်နိုင်တယ်လို့ African American တွေမဲထွက်ပေးချင်လာအောင်လုပ်နိုင်တဲ့အရေးချင်းလဲသူ့မှာမှတ်တမ်းမှတ်ရနေရှိနေပါတယ်လို့ပြောပါတယ်။ ပြည်내အဆင့်မှာတော့ဒီမိုကရက်တွေအနိုင်ရဖို့လိုအပ်တဲ့အနောက်အလယ်ပိုင်းမီချီဂန်ပြည်내အုပ်ချုပ်ရေးမှူးဂရက်ချင်ဝစ်မာကလည်းလက်တလုံးမှာသူ့ရဲ့ကာယောဂအရေးခံတွေ့မှုတွေကြောင့်လူကြိုက်များလာပါတယ်။နောက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့သူကတော့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူး Michelle Lujan Christian ဖြစ်ပြီး Spain စကားပြော American တွေကိုဆွဲဆောင်နိုင်သူပါ။ Joe Biden အနေနဲ့သူ့ရဲ့ဒုတိယသမ္မတလောင်းဟာတိုင်းပြည်ကိုအုပ်ချုပ်ဖို့အရေးချင်းရှိသူဖြစ်တယ်လို့ Democrat Party ဝင်တွေကိုဆွဲဆောင်စည်းရုံးနိုင်သူတယောက်ဖြစ်တယ်ဆိုတဲ့အချက်တွေပေါ်မူတည်ပြီးရွေးချယ်သွားပွဲရှိပါတယ်ရှင်။
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
1ပြောရမယ်ဆိုလို့ရှိရင်တရုတ်နိုင်ငံနဲ့တရုတ်မြန်မာစီးပွားဆင်းကျန်ဆိုတဲ့ကန္တာထဲကလုပ်ငန်းတွေတော်တော်များများဟာကျမတို့ကချင်ပြည်သူတွေဘယ်နေရာမှာဘာလုပ်မလဲဆိုတာမသိတဲ့အတွက်ကြောင့်မို့လို့ပထမဦးဆုံးပူပန်ကြပါတယ်အဲ့ဒီထဲမှာမှအခုလောလောဆယ်သိရှိထားတဲ့သတင်းချက်လက်တွေအရဆိုလို့ရှိရင်ကျမတို့ဒီလမ်းပန်းဆက်သွယ်ရေးစီမံကိန်းတွေရှိတယ်နောက်တစ်ခုကတော့ဒီစီးပွားရေးစုံတွေရှိတယ်ဒီနှစ်ခုကိုအဓိကထားပြီးပူပန်ကြပါတယ်အဲ့ဒါထက်ပိုဆိုးတာကအရင်တုန်းကလက်ကျန်ဖြစ်နေတဲ့ဒီ pending ဖြစ်နေတဲ့ဒီမြစ်ဆုံဆယ်စီမံကိန်းကိုလည်းဆက်လက်လှုပ်ဆောင်မှာကိုစိုးရိမ်ပူပန်ကြပါတယ်ရှင
်။ဟုတ်ကဲ့ပါ။ဆိုတော့အဓိကတော့မြစ်ဆုံဆယ်စီမံကိန်းကိုစိတ်ပူကြတာပေါ့နော်။ဒါပေမဲ့တရုတ်ကရင်းနှီးမြှုပ်နှံမှုရဲ့သူအကုန်လုံးကိုဖြန့်ပြီးလုပ်နေတာပေါ့။ဆိုတော့ပြောရတဲ့ဒီစီးပွားရေးဈေးချန်လမ်းပေါ့နော်။စီးပွားရေးဈေးချန်လမ်းမှာကချင်ဒေသတွေမှာထိခိုက်မှုတွေတော်တော်များပါတော့ပထမဆုံးပေါ့နော်လမ်းပန်းဆက်သွင်းနေစပြီးတော့ဆိုပြောပြပေးပါဦးပေါ့။
အဲ့တော့လမ်းပန်းဆက်တွေ့ရေးထဲမှာအခုဇီးပွားဆင်းကျန်လမ်းထဲမှာဘလောက်တိုင်းတာထိပါမလဲဆိုတော့တည်င်းအရက်အချက်လက်တွေကအပြည့်အစုံမရရှိသေးဘူးရှင်အဲ့တော့လောလောဆယ်ကျမတို့တိချားတဲ့ရောက်တလောက်ဆိုလို့ရှိရင်တော့ဒီကမ်ပိုက်တီဘက်ကနေမြစ်တင်နာကိုရောက်မယ်ပြီးလို့ရှိရင်တော့မြစ်တင်နာကနေပြီးတော့ဒီအနောက်ဘက်ကိုဖြတ်တဲ့လမ်းကြောင်းလေးဖြစ်လာနိုင်တယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီကချင်ဒေသဟာမြစ်တင်နာနေရာဟာဒီအိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကိုအတူဆုံးကုန်းလမ်းနဲ့ဖြတ်ပြီးကုန်းတွေကူးသားနိုင်တဲ့ကုန်းလမ်းဖြစ်တယ်ရှင်။အဲပြီးလို့ရှိရင်ဒုတိယကတော့ပမော်နေရာဖြစ်တယ်ပေါ့။အဲ့မှာယထာလန်ကားလမ်းနဲ့ရေချောင်းလမ်းတွေပါမှာပါ။အခုလောလောဆယ်ဒီကားလမ်းလို့ပြောတဲ့အခါမှာအခုကျမတို့ဗမော်ခရိုင်မှာဆိုရင်ဒီမန်စီမြို့နယ်ထဲမှာမနေ့ကတည်းကနေရက်လောက်ပဲတူသေးတဲ့အချိန်မှာဒီလမ်းဖောက်လို့မှုဟာဒီ34ပေကျေတဲ့လမ်းဟာပြုတ်ရက်ဒီအဲစီးပွားရေးဆောင်တစ်ခုဖြစ်တဲ့မူဆယ်အထိကိုဆက်သွယ်ဖို့အတွက်လုပ်နေတယ်ဆိုတာသိရတယ်။ပြီးရင်ရွာသားတွေအနေနဲ့လုံးဝတည်င်းအချက်လက်မရဘဲနဲ့ back four တွေတခါတည်းဝင်ပြီးတော့မှဒီတပ်မတော်ကနေဦးဆောင်ပြီးတော့မှ engineer တပ်ကနေဦးဆောင်ပြီးတော့မှဒီဟာဖောက်လို့တာဖြစ်တဲ့အတွက်ကြောင့်မို့လို့အာမြန်လဲမြန်ဆန်နေသို့တော်လဲရွာသားတွေကတည်င်းအချက်လက်လည်းမသိရဘူး။ပြီးရင်တော့သူတို့ရဲ့မြေကွက်တွေဟာသူတို့ရဲ့ရှေ့မှာပဲချက်ချင်းတူးဖော်သွားတဲ့အခါမှာတော်တော်လေးကိုခြိခိုက်ဖို့အတွက်ရှိပါတယ်။အဲ့မှာတရွာလုံးရဲ့လေကွက်တွေပါသွားနိုင်တယ်ပြီးရင်တော့တတိကျူလန်ချန်တွေလည်းပါသွားနိုင်တယ်ဦးအိမ်တွေလည်းပါသွားနိုင်ကောင်းပါသွားနိုင်တယ်သို့တော်လည်းဘယ်လမ်းကြောင်းဖြတ်မယ်ဆိုတာလည်းမသိရတဲ့အခါကျတော့မဖောက်သေးတဲ့နေရာအတွက်ပူဆိုးရင်တာပေါ့
ဒီလမ်းပန်းဆက်တွေကတော့ data ရင်းဖွံ့ဖြိုးဖို့အများကြီးအရေးပါတော့ဘောနော်ဒါပေမဲ့ဒီလိုလမ်းဖောက်တဲ့နေရာမှာ data ကံလူတွေသိဖို့တော့လိုတာပေါ့ဟုတ်တယ်မလား
ဟုတ်ပါတယ်ရှင်ဟို
နေရာမှာဖောက်မယ်ဘာတွေလုပ်မယ်ဘယ်အတိုင်းတတိပြည့်စုံမယ်ဆိုတာမသိဘဲနဲ့လုပ်တာဒါတရုတ်အခုကခုနကစစ်တပ်ကလုပ်သွားဆိုရင်တရုတ်စီးပွားရေးဒီလမ်းနဲ့စီးပွားရေးဈေးကြံလမ်းနဲ့ဘာများဘာများပတ်သက်တယ်
အဲ့တော့အဓိကကတော့ဒီစီးပွားရေးဆင်းကျန်လမ်းစီးပွားရေးဆင်းကျန်ရဲ့အဓိကဒီဆက်သွယ်ရေးလုပ်ငန်းဖြစ်တဲ့ဒီ AIOD corridor ပေါ့ဒါနဲ့ဒီမူဆယ်ဘက်ကရှိနေတဲ့ဒီစီးပွားရေးဆောင်တွေကိုဆက်သွယ်ပေးဖို့လမ်းဖြစ်တယ်ပေါ့အ အဲ့တော့ဆက်တွယ်ဖို့အတွက်ချိတ်ဆက်နေတယ်လို့ယူဆရတယ်ပေါ့လောလောဆယ်သူတို့တွားနေတဲ့မြေပုံအရာတိုးတော်လည်းဒါနဲ့ပတ်သက်ပြီးသတင်းချက်လက်တွေကိုတော့အတိအကျကျမတို့ဘယ်အင်တာနက်ဘယ်ဝက်ဘ်ဆိုက်မှာမှဘယ်ဌာနမှာမှတောင်းယူလို့မရတဲ့အခါပို့ပြီးမှအခက်အခဲရှိပါတယ်နောက်ခါကျတော့ဒီဒေတာခံလွှတ်တော်ကိုယ်စားလှယ်တွေကိုတွားမိတဲ့အခါမှာလည်းလွှတ်တော်ကိုယ်စားလှယ်တွေကလည်းဒီတပိုင်းတပိုင်းကလေးတွေပဲရှိပြီးသူတို့စီမှာဒီလမ်းကြောင်းဟာဘယ်လောက်ထိဆက်သွားမလဲဘယ်လောက်ထိထိခိုက်မလဲဘသူတွေကဘာကိုရောင်းဝယ်ကူးစက်ရောင်းဝယ်မှာလဲပြီးတော့ဒေတာခံတွေစီမှာဘယ်လိုထိခိုက်မလဲဆိုတာမစင်စားကြသေးတဲ့အချိန်မှာဒီအကောင့်ထည့်ဖို့မှုကချက်ချင်းဝင်လာတာဖြစ်တယ်။နောက်ဒုတိယတစ်ခုကတော့ဒီလမ်းလို့ပြောတဲ့အခါမှာရေချောင်းလမ်းလည်းပါဝင်ပါတယ်။ရေချောင်းလမ်းကကျတော့ဒီ ARVD မြစ်ကိုအသုံးချပြီးတရုတ်နိုင်ငံကကုန်စည်တွေကိုဒီပင်လယ်ဝအထိပို့ဆောင်မှုအတွက်ဖြစ်တယ်လို့သိရတယ်။အဲ့တော့ဒီ ARVD မြစ်ချောင်းဟာလောလောဆယ်ဒီနွေရာသီမှာဆိုရင်ဒါတော်တော်လေးကိုရေတိမ်ပါတယ်။မွေးရာသီမှာကျတော့ဒီရေကအများကြီးကဘာတွေကိုတိုက်စားနေပြန်တယ်ပေါ့။အဲ့တော့ဒီရေကိုဒီအများအားဒီကုန်စည်ကိုတန်းဆောင်လို့ရအောင်ပြည့်ပြည့်မုံမှန်မှုအတွက်ဆိုရင်ရေချောင်းကိုဘယ်လိုထိန်းသိမ်းမလဲ။ဒါဟာတဘာဝပတ်ဝန်းကျင်ကိုဘယ်လိုထိမလဲပြီးမြေကမ်းဘေးကခြေရွာခြေမြို့နယ်တွေကိုဘယ်လိုထိခိုက်မလဲပြီးတော့ဒီမှာဟာမိုနီဖြစ်နေတဲ့ဒီအဲတဟဇာတာဖြစ်နေတဲ့ဒီအဲမြစ်ကြောင်တချောက်ကိုအမိပြုတ်ပြီးမှဆိုက်ပြိုးနေတဲ့နေရာတွေကိုဘယ်လိုထိခိုက်မလဲဆိုတာမသိနိုင်သေးဘူးရှင်။ဒါကြောင့်မို့လို့စိုးရိမ်မှုဖြစ်ပါတယ်။ထို့နည်းတူဆိုတာဒီယထာလန်းကလည်းဘယ်နေရာတွေကိုဘယ်လိုဖောက်သွားမလဲဆိုတာမသိတဲ့အခါကျတော့ဖောက်မယ်လို့နေပြီးတော့မှဆွေးနွေးတယ်လို့ကြားပေမဲ့ကျမတို့ဟိုမှာကျတော့လက်တွေ့မှာဘယ်သူတွေထိခိုက်မလဲဆိုတာတိကျမသိရသေးဘူးရှင်။
ဟုတ်ကဲ့ so number 7ရေးအတွက်ဒီဘက်ကနေအကျိုးဆိုပေမဲ့သူတို့သိချင်တယ်ပေါ့နော်ဒီဘာတွေလုပ်နေဆိုတာကိုအကုန်လုံးသူတို့ချပြစေချင်တယ်အခုကလွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ကမသိသေးဘူးဆိုတော့ဟိုစိုးရိမ်နေဆိုလဲစိုးရိမ်ကြပေါ့နော
်
နောက်ဒီတဲအခု number 7ရေးပြီးတော့ဒီဟိုရင်းပေါ့နော်အဓိကဒီမြစ်ဆောင်ဆယ်စီမံကိန်းပေါ့ရေအားဖြစ်စီမံကိန်းနဲ့ပတ်သက်ပြီးတော့အခုကချင်ဒေတာကံဒီပေါ့နော်အဖွဲ့ရှိကြတယ်အကောင်ဟိုအခုတရုတ်ကမ္ဘာရှိချင်းတင်ကိုစာရေးပြီးပို့ပြီးတော့ဒါလေးပြီးတိုင်ညဆိုင်ဖို့ဆိုတော့ပြောနေကြပါတယ်ဆိုတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့အခုတည်းကရင်မဲ့ဟိုပေါ့နော်ဒေတာကံတွေစိတ်ပူနေတာလည်းနဲ့ပြပြပေးတော့
ဟုတ်ကဲ့ဒီဒါခံတွေတင်မကဘူးတနိုင်ငံလုံးစိတ်ပူနေတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင် DARD ဟာမြန်မာနိုင်ငံရဲ့တခုတီးသောမြစ်မကြီးပြီးတော့ ARD မြစ်ဝမ်းဒေတာလို့ပြောလို့ရှိရင်မြန်မာနိုင်ငံမြေပုံရဲ့65ရာခိုင်နှုန်းရှိနေပါတယ်။အဲ့ဒီ65ရာခိုင်နှုန်းစလုံးထိခိုက်ဖို့အတွက်ရှိပါတယ်။ဘာဖြစ်လို့လဲဆိုရင် ARD မြစ်ဆုံတခုခုဖြစ်သွားသည့်ရှိတော့ဒါပြတ်သွားနိုင်တယ်။ပြီးတော့ဒီဥစ္စာဟာလည်းပဲဒီမြန်မာနိုင်ငံရဲ့လျှက်စစ်လိုအပ်ချက်အတွက်မဟုတ်ဘဲနဲ့တရုတ်နိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုအတွက်အသုံးချတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံအတွက်တာလိုအပ်မယ်ဆိုရင်မြန်မာနိုင်ငံမှာရှိနေတဲ့ဒီမြင့်ငယ်ချောင်းငယ်တွေစီကနေပြီးတော့ရရှိတဲ့ဒီလျှက်စစ်တွေဟာကျမတို့အတွက်ဖူးလုံပါတယ်။ဥပမာကချင်ပြည်နယ်ဆိုရင်တခုတည်းသောဒီလျှက်စစ်ပူရှံနေတဲ့ပြည်နယ်ဖြစ်တယ်။သို့တော်လည်းပဲကျမတို့လျှက်စစ်မီးမလင်းတာဟာဒီဓာတ်တိုင်တွေဓာတ်အားပေးလိုင်းတွေကိုမဆွဲနိုင်တဲ့အတွက်ကြောင့်မို့လို့မီးမလင်းတာသာဖြစ်တယ်ပေါ့။အခုလောလောဆယ်တော့ဒီတာပိန်ကရေအားလျှက်စစ်ကကိုတော့ဒီမြင့်ဒီအဲ grid tag ကို national grid tag ကိုထည့်ပြီးလို့ပြောတယ်ပေါ့နော်။သို့တော်လည်းပဲဒီအမျိုးတနိုင်ငံလုံးကိုဖြန့်ချီဖို့အတွက်ဆိုရင်တာပိန်လို့သို့မဟုတ်အဲ့ဒီထက်ငယ်တဲ့မြင့်ငယ်ချောင်းငယ်တွေဆီကနေထုတ်တာနဲ့တောင်ကျမတို့ကောက်ကောက်မုံမုံထုတ်ကုန်အတွက်ပါလုံလောက်ပါတယ်။အဲ့တော့ ARD ကိုမထိဘူးပြီးလို့ရှိရင်တော့ ARD မြစ်ဆုံနဲ့ဒီ ARD corridor တစ်ခုလုံးကိုကျမတို့စောင့်ကြည့်ဖို့လိုအပ်တယ်တနိုင်ငံလုံးရဲ့အသက်သွေးကြောဖြစ်တဲ့အတွက်ကြောင့်ပ
ါဟုတ်ကဲ့ပါအခုဟိုရင်းပေါ့နော်ဒီလမ်းဘက်ဆက်သွဲရေးရောအခုရေရမျက်စိကန္တာမှာရောကချင်လူလူကတနိုင်ငံလုံးတက်ပါစိုးရိမ်နေရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကဒီတရုတ်ကဇင်းနှီးနှုတ်လာမှုတွေလည်းမှာအဓိကကသူကစီးပွားရေးဇုံတွေလောက်ကိုပါပါတယ်ဒီထဲမှာဆိုလို့ရှိရင်ဟိုကမ်ပိုင်းကြီးနောက်စီးပွားရေးဇုံနဲ့နောက်ဟိုပါနော်မြစ်ကြီးနားစီးပွားရေးဇုံပေါ့ဆိုတော့ဒီစီးပွားရေးဆောင်တစ်ခုကအဓိကဒီမြကျိနာဒီကချင်ပြည်နယ်ထဲမှာအခြေချပါပါဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လောက်ပူပါမှုတွေဟိုရှိနေရပါလဲပြောပြပါ
စီးပွားရေးဆောင်တွေမှာလည်းအခုအချိန်မှာတော့ဘယ်လောက်မြေကအကွက်အကျဲကိုထိခိုက်မလဲဆိုတာကိုလည်းသိပါပြီသို့တော်လည်းပဲတခြားသောလုပ်ငန်းတွေနဲ့တန်းတူပဲဒီအားကိုပြန်လည်ပြီးတော့မှဒီဒေတာခံတွေကိုယောကြီးပေးတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့ယောကြီးပေးမလဲဘယ်လိုနေရာမျိုးမှာရွှေ့ပြောင်းပေးမလဲပြီးရင်တို့ရဲ့အလုတ်ကင်တက်မွေးဝမ်းကြောင်းကိုဘယ်လိုတာဝန်ယူပေးမလဲဆိုတာလုံးဝမပေါ်ပါဘူးမသိရပါဘူးနောက်ပြီးတော့မှဒီစီးပွားရေးစုံတွေနဲ့ပတ်သက်ပြီးတော့မှဒီတဘာဝပတ်ဝန်းကျင်အရာရောပြီးရင်လူမှုရေးအရာထိခိုက်မှုတွေကိုကြိုတင်ဆန်းစစ်ရမယ့်ဒီ EIA SIA process တွေကိုလုပ်ထားသလားမလုပ်ထားသလားဆိုတာလည်းကျမတို့မသိရဘူးပေါ့ဒီလိုသတင်းချက်လက်တွေမသိရတဲ့အခါပို့ပြီးစိုးရိမ်ပူပန်ပါတယ်ပြီးရင်တော့ဒီနေရာမှာရှိနေတဲ့လူတွေဒီအင်ကောင်ထိခိုက်နေတာတူတိုင်းအကုန်လုံးဟာဒီနင့်နာမှုကနေပြီးပြန်လဲကာဗာဖြစ်နိုင်မဲ့ပြန်လဲလှုပ်ရှားသွားလာနေထိုင်နိုင်ဖို့အတွက်လူတန်းစိတ်နေနိုင်ဖို့အတွက်ပြန်လဲရီကာဗာဖြစ်မလားဆိုတာလည်းမသိရဘူးပေါ့အဲ့တော့တိနိုင်ယောကြီးပဲပေးတယ်ဆိုရင်မြေကြီးကိုဘယ်လိုလုပ်မှာလဲဒီမြေကိုတို့အနေနဲ့ဒီယောကြီးနဲ့ဒီလောက်ပမာဏမြေကိုလည်းပြန်မဝယ်နိုင်ဘူး နောက်တစ်ခုကတော့အသက်မွေးဝမ်းကြောင်းဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံသားတော်တော်များများဟာဆက်ရုံအလုပ်ယုံနေမှာဒီအလုပ်လုပ်တဲ့ delay မရှိဘူးအကုန်လုံးတောတူတောင်သားတွေကမြေကြီးမှာပဲလုတ်ကင်စားတော့တာဖြစ်တယ်အဲ့တော့ဒီမြေယာတွေဆုံးရှုံးသွားတာဒီစီးပွားဆက်မှုစုံတွေစီးပွားရေးစုံတို့ဆုံးရှုံးသွားပြီမဲ့တို့တွေဟာဒီတို့လုထားတဲ့ဒီတိဆောက်မဲ့ဆက်မှုစုံတွေမှာအလုတ်အကန်ရရှိဖို့ဆိုတာမလွယ်ဘူးပါဘူးတော်တော်များများတရုတ်နိုင်ငံရဲ့စီမံကိန်းတွေအကုန်လုံးဟာတရုတ်လုထားတွေနဲ့ပဲလဲပတ်တာပဲဖြစ်တယ်ပေါ့လမ်းဖောက်တာကအစအလုတ်ကြမ်းကအစတရုတ်နိုင်ငံလုထားတွေကိုပဲအသုံးပြုတယ်ဒါကြောင့်မို့လို့ဒီအလုတ်အကန်ဖော်ထုတ်ဖို့အတွက်လို့ပြောတယ်မြန်မာနိုင်ငံသားတွေအလုတ်အကန်ရရှိမှာတော့မဟုတ်ဘူးလို့ယူဆတယ်ရှင်အဲ့တော့ဒီလိုပြဿနာတွေနောက်ပြီးတို့ရေရှည်စိုက်ပျိုးရေးပဲလောက်တတ်တဲ့လူတွေဟာနောက်ထပ်ဒီနေရာတစ်ကိုပြောင်းထိုင်အောင်ဘာသွားလုပ်စားမလဲမြေမရှိတော့ဘူးဆိုတဲ့အခြေအနေမျိုးမှာအခက်အခဲအများကြီးရှိပါလိမ့်မယ်။ဒါကိုလည်းစိုးရိမ်ကြပါတယ်။ဟုတ်ပြန်ပါ။ဆို
တော့စီးပွားရေးဆောင်အတွက်လည်းစိတ်ပူရတာပေါ့နော်။ဒါပေမဲ့နောက်တစ်ခုကကျမသိနေတာကဒီတရုတ်ကဒီဟိုတတတူခေါ်ရေးလုပ်ငန်းတွေမှာပေါ့နော်။ဒီနေရာတွေမှာလည်းမြန်မာအစိုးရနဲ့ဒီစာချုပ်တွေချုပ်ဆိုမှုတွေလုပ်နေပါတယ်။ဆိုတော့အဲ့ဒီထဲမှာမှဟိုအပိုင်း၃ပိုင်းခွဲပြီးတော့ဟိုပေါ့နော်ဟိုကတော့ခွန်ကြမ်းနည်းနည်းပြုတ်ပြပြီးတော့ပထမဆုံးအပိုင်းကတော့ဒီဟိုချောက်ဆင်းအပိုင်းပေါ့နော်ချောက်ဆင်းဒီဟိုဟိုချောက်ဆင်းနဲ့နောက်တစ်ခုကဒီဟိုအဓိကတော့ဖားကံပေါ့နော
်ဟုတ်ကဲ့ရှင်
ဖြစ်ရှိနေတာလေဒီနေရာလေးကိုပထမဆုံးစပြောပေးပါဒီတတတူပေါ်ရင်းနဲ့ပတ်သက်ပြီးတော့
အဲ့တော့တတူတူဖော်ရင်းမှာကျမတို့ကုမ္ပဏီများများမှာပေါ့နော်ဒီအမ်ဒီ beneficiary ownership လို့ပြောတဲ့ဒီနောက်ပိုင်းနောက်ွယ်ကနေပြီးတော့အမှန်တကယ်ပိုင်ဆိုင်သူဟာဘယ်သူတွေလဲဆိုတာကျမတို့မသိနိုင်ဘူးပေါ့အဲ့တော့လောလောဆယ်ကျမတို့ရဲ့ဒီတည်င်းချက်လက်တော်တော်များများအရာဆိုလို့ရှိရင်တက်တည်ပြနေတာကတော့တချို့တွေကမြန်မာနိုင်ငံသားနာမည်နဲ့ခံပြီးတော့မှကုမ္ပဏီတွေကိုဒီမှာတူဖော်နေတယ်သို့တော်လည်းပဲအမှန်တကယ်ပိုင်ရှင်တွေတရုတ်များဖြစ်တယ်ပေါ့ဒါကြောင့်မို့လို့ဒီကြောက်စိမ့်မြေမှာပဲတရုတ်ဒီစာတန်းတွေကိုဘန်နာတွေကိုတွတ်ထောင်ပြီးတော့မှဓာတ်ပုံရိုက်ဖို့စူးစမ်းတဲ့အခြေတွေလည်းရှိခဲ့တယ်ပေါ့ဒါမဲ့တရားဥပဒေအရဆိုရင်တော့ဒါကိုခွင့်မပြုဘူးမြန်မာနိုင်ငံသားပဲဖြစ်ရမယ်လို့ပြောထားတယ်သို့တော်လည်းပဲဒီလိုမျိုးမြန်မာနိုင်ငံသားတယောက်ယောက်ရဲ့နာမည်ခန့်နဲ့ဝင်နေတာတွေလည်းအများကြီးရှိနိုင်တယ်ပေါ့ရှိလည်းရှိနေတယ်နောက်အဲ့လိုမျိုးလုတ်တဲ့အခါမှာကျမတို့ကဒီကြောက်စိမ့်ကိုတူးဖော်တာကနေပြီးတော့မှကုံချားကနေတွင်းွားကနေပြီးကုံချောစားဒီသုံးဆွဲသူတွေအထိလက်ထဲရောက်ဖို့လို့ပြောတဲ့အခါမှာတော်တော်များများတော့ဒီကြောက်စိမ့်တွေဟာမောင်ခုဈေးကွက်ကနေပဲတွားတယ်ဒါဟာမောင်ခုဈေးကွက်လို့ပြောလိုက်လို့ရှိရင်ဒါတွေဟာဒီကြောက်စိမ့်မောင်ခုထွက်တာနဲ့တပြိုင်နက်မူရဈေးဝတွေကလည်းအများကြီးပြောင်းဝင်လာတာလည်းပြန်ရှိတယ်ပေါ့နေဆက်ကနေတစ်ဆင့်ပြောင်းဝင်လာလည်းရှိနေတယ်အဲ့တော့ဒီကြောက်စိမ့်နေရာမှာထိခိုက်နေတာမှုဟာတဘာဝတရားစာရထိခိုက်တဲ့လူတွေရဲ့ဒီအဲ social life ပေါ့ဒီအဲလူမှုရေးအရထိခိုက်နေတာမှုတွေအများကြီးရှိတယ်ပြီးရင်ဒီအဲဒူးစရိုက်အားလုံးလည်းဒီကြောက်စိမ့်နေမြေမှာဖြစ်တယ်ပေါ့အဓိကအထင်ရှားဆုံးလောလောဆယ်ကတော့ဒီသဘာဝတည်းဒီအဲပတ်ဝန်းကျင်ထိခိုက်မှုပေါ့မြေပြိုတယ်တစ်နှစ်တစ်နှစ်မှာလူများစွာသေးတယ်ဒီတူဖော်တဲ့စနစ်ကလည်းအဲစနစ်တကျဒီထိခိုက်နေနိုင်မှုမရှိအောင်ကာကွယ်မှုမလုပ်ထားဘူးပြီးရင်လုတ်သားတဲ့အားလုံးဟာပြန်ကျလုတ်သားတွေဖြစ်တဲ့အတွက်ကြောင့်အမတ်ခံချက်မပေးထားတဲ့အခါကျညစ်နာပြီးတည်ဆုံးပြီဆိုရင်လည်းပဲရော်ကြီးဟာထိုက်တန်တလို့မရဘူးတချို့ဆိုရင်ဘယ်နှရောက်သွားလို့တည်လားရှင်လားတော့မသိရဘူးပေါ့ဒီပြဿနာတွေအများကြီးရှိနေပါတယ်ဒါကလည်းတရုတ်ကအဓိကဝယ်ယူတဲ့ကုန်ဖြစ်နေတယ်ပေါ့နောက်တစ်ခုကတော့ဒီဟာ zero budget ဆိုတာနဲ့လည်းပြန်ချိတ်ဆက်တယ်မြန်မာနိုင်ငံကတရုတ်ဒီကြောက်စိမ့်ကိုအချောထည်ထုတ်လုပ်တာအင်မတန်နည်းပါတယ်ဒီကျမြန်မာနိုင်ငံကထွက်တမြကြောက်စိမ့်နေတရုတ်ကိုထွက်သွားပြီးတော့မှတရုတ်ကနေကုံချောအနေနဲ့ပြောင်းဝင်နေပါတယ်အခုကြည့်ကျမတို့ဗိုလ်ချုပ်စည်းစည်းကွက်မှာကြည့်မယ်ဆိုရင်တော့65ရာခိုင်နှုန်းလောက်တော့ကုံချောတွေဟာတရုတ်ကနေပြောင်းဝင်တာကိုရောင်းနေတယ်လို့သိရပါတယ်ပေါ့အဲ့ခါကျအတုအစ်စ်မခွဲခြားနိုင်တယ်လို့ဒီရာကိုပြန်ပြီးဝယ်ယူဖို့အတွက်တရုတ်ကနေပြီးတော့မှဒီအဲကြောက်စိမ့်ကိုပြပြီးတော့မှဒီ tourism လုပ်ငန်းတွေအများကြီးလုပ်တဲ့အခါမှာလဲ zero budget စနစ်နဲ့ပဲလုပ်တဲ့အခါကျတော့မြန်မာနိုင်ငံကတော့ဒီကြောက်စိမ့်နဲ့ပတ်သက်ပြီးတော့ကျမတို့ဒီအဝင်ဝင်ရမှုမရှိတဲ့ပြင်ထိခိုက်နေတာမှုတွေအများကြီးတည်တည်တန်းကြီးနောက်ဆက်တွဲတွေပါပါလာတယ်
မင်္ဂလာပါရှင်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကိုရိုနာကပ်ဘေးအစိုးရရဲ့သတင်းထုတ်ပြန်မှုလုံလောက်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဧပြီလ16ရက်နေ့စနေနေ့ရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတွေလို့သံသယရှိပြီးစစ်ဆေးခဲ့သူ 3,200 ကျော်ရှိတဲ့အနေနဲ့လူပေါင်း85ယောက်မှာဗိုင်းရပ်စ်ကူးစက်ခံထားတာတွေ့ရပါတယ်။အဲ့ဒီလူတွေတဲကလူ4ယောက်သေဆုံးပြီး2ယောက်ရောဂါပျောက်ကင်းသွားပါပြီ။ဂျန်လူနာတွေကတော့ဆေးရုံအသီးသီးမှာဆေးကုသမှုခံယူနေရပြီးအများစုကရန်ကုန်ဝေဘာကြီးဆေးရုံမှာပါ။နိုင်ငံကလည်းနှိုင်းရှင်ရင်မြန်မာနိုင်ငံရဲ့ဗိုင်းရပ်စ်ကပ်ဘေးအန္တရာယ်ကျရောက်မှုအတော်လေးသက်သာနေသေးတာတွေ့နိုင်ပါတယ်စစ်ဆေးပြီးလူတရာမှာပိုးတွေ့သူ 1.6 ယောက်နှုံးမဲ့ရှိတဲ့အတွက်တရာမှာ49ယောက်ဗိုင်းရပ်စ်တွေ့တဲ့ပြင်သစ်အယောက်20ဗိုင်းရပ်စ်တွေ့တဲ့အမေရိကန်နဲ့စပိန်စ 14 ယောက်တွေ့တဲ့အီတလီတို့နဲ့နှိုင်းရှင်ရင်အများကြီးနည်းနေသေးသလို12ယောက်တွေ့တဲ့ဖိလစ်ပိုင်15ယောက်တွေ့တဲ့အင်ဒိုနီးရှား6ယောက်တွေ့တဲ့မလေးရှားတို့နဲ့လည်းနှိုင်းရှင်ကြည့်နိုင်ပါတယ်။ထိုင်းကတော့မြန်မာနိုင်ငံနဲ့အတူတူဗိုင်းရပること့စ်ဆေးသူ100မှာ 1.6 ယောက်တွေ့ပါတယ်။ကမ္ဘောဒီးယား၊ဗီယက်နမ်နဲ့လာအိုတို့ကတော့မြန်မာနိုင်ငံထက်အခြေအနေပိုကောင်းတယ်လို့ပြောနိုင်ပါတယ်။လောလောဆယ်မြန်မာနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပြီးတွန်းလှန်နေတဲ့အခြေအနေမှာအခက်အခဲပြဿနာတချို့ကြုံနေရသလိုအဲ့ဒီထဲမှာအစိုးရရဲ့သတင်းထုတ်ပြန်မှုပြဿနာ၊မီဒီယာကျင့်ဝတ်ဆိုင်ရာအငြင်းပွားမှုပြဿနာတချို့နဲ့လည်းကြုံတွေ့နေရပါတယ်။ကုဒပတ်အဲ့ဒီပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမပေါ်ပေါက်ခင်ကတည်းကအစိုးရအဖွဲ့နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်မှုအပေါ်သတင်းမီဒီယာသမားတွေရောပြည်သူတွေကပါကျေနပ်အားရမှုမရှိခဲ့ပါဘူး။နေ့စဉ်ကူးစက်ခံရသူ၊သေဆုံးသူ၊ကောင်းမွန်လာသူတွေကိုအချက်လက်နည်းနည်းနဲ့ထုတ်ပြန်ပါတယ်။နောက်ကျန်းမာရေးဝန်ကြီးဌာနကအကောင့်ထဲဖို့ဆောင်ရွက်နေတာတွေ၊ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတည်ကောင်းစရာတွေ၊ပြည်သူတွေလိုက်နာရမယ့်အချက်တွေစတာတွေထုတ်ပြန်ပါတယ်။တကယ်တော့လက်ရှိအချိန်ဟာကပ်ရောဂါဘေးဆိုင်လို့တနိုင်ငံလုံးနေအိမ်ထဲမှာပဲနေနေရတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုတာဟာတတိုင်းပြည်လုံး၊နေပယ်အားလုံး၊ပြည်သူအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်နေတာမို့ပြည်သူတွေဟာသတင်းတွေကိုတီးထက်ပိုသိချင်ကြပါတယ်။ဒီအတွက်လည်းအချိန်တိုင်းမှာမေးခွန်းတွေရှိနေပြီးမေးလဲမေးတင်ကြပါတယ်။ဒါပေမဲ့ကျန်းမာရေးဝန်ကြီးဌာနမှာအဲ့ဒီလိုသတင်းမီဒီယာတွေနဲ့အများပြည်သူမေးတာတွေကိုဖြေကြားပေးမဲ့စနစ်တစ်ခုတည်ဆောက်ထားတာမရှိပါဘူး။ငခိုတုံးကတော့မေးသမျှတွေကိုဒေါက်တာခင်ခင်ကြီးကဖြေကြားပေးပါတယ်။နောက်ပိုင်းဒေါက်တာတာထွန်းကျော်ကိုပြောရေးဆိုခွင့်ရှိသူအနေနဲ့တာဝန်ပေးပြီးနောက်မှာတော့ဘသူမှသူ့ကိုဆက်သွယ်လို့မရတော့ပါဘူး။နောက်တစ်ချက်ကတော့ပြန်ကြားရေးဝန်ကြီးဌာနပါ။ပြည်သူတွေစီကကောက်ခံထားတဲ့အခွန်ဘဏ္ဍာငွေအများကြီးသုံးပြီးလဲပတ်နေတဲ့ဝန်ကြီးဌာနပါ။လက်ရှိကာလမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့ကုန်သွယ်စီးပွားအခြေအနေ၊အလုပ်သမားရေးရာတွေ၊ဥပဒေကြောင်းဆိုင်ရာတွေဗန်နဲ့ငွေကြေးဆိုင်ရာကိစ္စတွေ၊စီးရင်းနဲ့ဒုက္ခတွေပြဿနာတွေ၊ပညာရေးကိစ္စတွေစသဖြင့်ပြည်သူတွေသိချင်တာအလွန်များနေတဲ့အချိန်မှာဒီအတွက်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘာမှလုပ်ပေးနေတာမတွေ့ရပါဘူး။ပြန်ကြားရေးကထုတ်ဝေထုတ်လွှင့်နေတဲ့သတင်းစာရေဒီယို၊ရုပ်မြင်သံကြားလိုင်းတွေမှာတော့ဖျော်ဖြေရေးနဲ့ဝါဒဖြန့်ချီရေးလောက်ပဲလုပ်နေတာတွေ့ကြရပါတယ
်။အစိုးရဟာကပ်ဘေးပြဿနာနဲ့ပတ်သက်ပြီးသတင်းမှားတွေမဖြန့်ကြပါနဲ့ကောလာဟလတွေမတင်ကြပါနဲ့စသဖြင့်ပြောဆိုနေပေမဲ့အခြားတစ်ဖက်မှာတော့ပြည်သူတွေသိသိသိထိုက်တာတွေကိုဖြေပေးတာရှင်းလင်းပေးတာမျိုးလုပ်မပေးပါဘူးပုဂ္ဂလိကသတင်းစာတွေနဲ့မီဒီယာလုပ်ငန်းယာယီရက်ဆိုင်ထားတဲ့တကြံကာလအတွင်းမှာတော့ပိုဆိုးပါတယ်ပြပအသံလွှင့်မီဒီယာတွေကထုတ်လွှင့်တာတွေကလွဲရယ်ပြည်သူတွေဘာသတင်းချက်လက်တွေကိုမှသိမသိကြရတော့ပါဘူးနောက်ပြဿနာတစ်ခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစံတရနဲ့စောင့်ကြည့်စခန်းတွေမှာနေရသူတွေရဲ့နာမည်နဲ့အချက်လက်တွေဖော်ပြသင့်မသင့်ပြဿနာပါတချို့ကတော့ဒီလိုဖော်ပြခြင်းဟာကာယကံရှင်ရဲ့ privacy ချိုးဖောက်သလိုဖြစ်တယ်မီဒီယာကျင့်ဝတ်နဲ့လည်းမညီနိုင်ဘူးဆိုပြီးပြောဆိုကြပါတယ
်ဒီနေရာမှာရှင်းရှင်းလင်းလင်းသိဖို့လိုတာကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာဘယ်လိုလူမျိုးတွေလဲဆိုတာပါသူတို့ဟာကိုယ့်ဘာသာကိုမသိလိုက်ဘဲအသက်ရှူလမ်းကြောင်းကနေတဆင့်ဗိုင်းရပ်စ်ကူးစက်ခံရသူပါဘာပြင်းမှုမှလှုပ်ထားသူတွေမဟုတ်သလိုရာဇဝတ်မှုကျူးလွန်ခံရတဲ့တားဟောင်တွေလည်းမဟုတ်ပါဘူးနောက်တစ်ခုက AIDS ယောဂဆိုရင်သွေးသွင်းတာကတဆင့်ဆေးထိုးအပ်ကတဆင့်ကူးစက်နိုင်တယ်လို့လိမ့်ဆက်ဆံရာကလည်းကူးစက်နိုင်တဲ့ယောဂဖြစ်ပါတယ်။ဒါကြောင့်လူတချို့ဟာလူချင်းဝတ်ဆိုင်ရာနဲ့ဆက်ဆက်ပြီး AIDS ယောဂတဲ့တွေကိုမှားယွင်းတန်တရားထားတာမလိုလားတာခွဲခြားဆက်ဆံတာမျိုးလုပ်လို့ရှိပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဆိုတာ AIDS လူနာတွေနဲ့လည်းနည်းနည်းလေးမှမတူပါဘူး။ဒီအတွက်လူတယောက်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအဖြစ်ထုတ်ဖော်တာပြောဆိုတာဟာအဲ့ဒီလူကိုနှိမ်ချရာစော်ကားရာလည်းမရောက်သလိုလူချင်းဝတ်ချိုးဖောက်လို့လည်းမဖြစ်စေပါဘူး။နောက်ပြဿနာတစ်ခုကကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးရဲ့သဘောသဘာဝပါ။ကမ္ဘာလုံးဆိုင်ရာကပ်ဘေးပြဿနာကိုအောင်မြင်အောင်ကင်တွယ်စီမံခန့်ခွဲနိုင်ခဲ့တဲ့ထိုင်ဝမ်လိုကိုရီးယားလိုနိုင်ငံတွေရဲ့နမူနာအရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြ мян ဆန်ဆန်ရှာဖွေနိုင်တာထိတွေ့ဆက်ဆံခဲ့သူတွေရဲ့နောက်ကျောင်းကိုမှန်မှန်နဲ့မြ мян ရှာနိုင်တာလိုအပ်ရင်အဲ့ဒီလူတွေကို quarantine လုပ်စေတာအဲ့ဓာရီပြည်သူတွေကိုသတင်းအချက်လက်မှန်မှန်နဲ့မြ мян သိကြစေပြီးကာကွယ်နိုင်အောင်ဆောင်ရွက်ပေးတာမျိုးပဲဖြစ်ပါတယ်။တခုပဲသတိပြုဖို့လိုပါတယ်။ဗိုင်းရပ်စ်ကူးစက်ခံထားရသူတွေတန်တရားနဲ့စောင့်ကြည့်ခံရသူတွေကိုပတ်ဝန်းကျင်လူအတိုင်းဝိုင်းကမကောင်းမြင်ပြီးထဲကျင်တာမျိုးမလုံမိကြလေအောင်ဖြစ်နိုင်ရင်စာနာထောက်ထားမှုနဲ့ကူညီဖေးမကြဖို့ကြဲကြဲပြက်ပြက်အသိပညာပေးရေးလုပ်ဖို့ဖြစ်ပါတယ်
အားလုံးကိုခြုံငုံသွန်းသွားကြည့်လိုက်ရင်လက်ရှိကပ်ဘေးကိုရင်ဆိုင်တွန်းလှန်မှုမှာအစိုးရဟာအရင်ဘယ်အာဏာရှင်အစိုးရတွေနဲ့မှမတူအောင်စွန့်စွန့်တမန်လုတ်ကင်ဆောင်ရွက်အကောင့်တွေဖော်နေတာချမ်းသာသူတတ်နိုင်သူတွေကလည်းကူညီနေကြတာပြည်သူတွေကလည်းအစိုးရလမ်းညွှန်ချက်တွေကိုလိုက်နာနေကြတာညင်းမရတဲ့အချက်ပါဒီလိုအခြေအနေကောင်းအောင်မှာကျန်းမာရေးနဲ့ပြည်ကြားရေးဝန်ကြီးဌာနတွေသာတည်င်းထုတ်ပြန်မှုတွေကိုတိထက်ထိတိယောက်လုတ်ကင်ဆောင်ရွက်နိုင်ခဲ့ရင်ကိုရိုနာကပ်ရောဂါဘေးတိုက်ဖျက်မှုလုပ်ငန်းတိထက်ပိုထိရောက်အောင်မြင်နိုင်မယ်ဖြစ်ကြောင်းပါ
ပြည်ရီအမေရိကန်တဲ့မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျမတို့ပြီးခဲ့တဲ့တောက်ကြံကပဲနှစ်တတနှစ်ကိုကူပြောင်းခဲ့ပါတယ်နော်။ဒီကမ္ဘာလုံးထိခိုက်ခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကြီးကြောင့်လူတွေအားလုံးစိတ်ဒုက္ခရောက်နေတာနဲ့ပဲနှစ်တကိုကြော်ဖြတ်ခဲ့ရပါတယ်။ဒီမှာမင်္ဂလာပါ။ VOA သတင်းဌာနကသတင်းသမားတွေအားလုံးဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်မြင် COVID-19 အသက်ရှူလမ်းကြောင်းဆိုင်ရာယောဂါကတ်ဆိုးကြီးကနေထာဝရလွတ်မြောက်ကြပြီးတော့ကမ္ဘာလူသားတွေကိုအကျိုးပြုနိုင်တဲ့သတင်းသမားကောင်းတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့ပေးရဆုနဲ့ပြည့်ကျင်ပါတယ်ရှင်သရရှင်အောင်အောင် Messenger ကနေစာရေးပို့လာတာပါအခုလိုမျိုးတကွာလုံးကစိတ်ညစ်ညွန်းနေရတဲ့အခြေအနေကြောင့်မတော့တော်ရရှင်တွေပို့လာတဲ့နှစ်တင်နှစ်ခွန်းဆက်လေးတွေကိုလည်းပေးညပေးရင်မြန်မာနိုင်ငံကကျမတို့ရဲ့ VOA ဝိုင်းတော်သားတွေကလည်းတော်ရရှင်တွေကိုနှစ်တင်စုမုံပို့တာထားတာပါ
ဒီကပါကြီးမှာမျက်ရည်ချပြီးရင်ရေမောပျော်ရွှင်ခြင်းများပြန်ရောက်လာလေအိုးမာမောင်ညာကိုကြုံပြီးမှမနစ်ခင်ရောင်မီရောက်တာမစွန်စားနိုင်ကြပေတော့အိမ်မက်တွေဟာပေလာတကယ်ဖြစ်လေ
အခုလိုနှစ်ကူးကာလမှာဆိုးရိမ်မှုတွေပူပန်မှုတွေနဲ့ဒီတစ်စက်မှမဆူခဲ့တဲ့ဒီနှစ်အတာတကြံမျိုးမြမပြည်သူတွေနောက်ထပ်ဘယ်တော့မှမကြုံကြရပါစေနဲ့ကျွန်တော်တို့ကဘာကြီးမှာထူးဆန်းတဲ့ယောဂကပ်ဘေးတွေနောက်ထပ်မဖြစ်ပါစေနဲ့ကဘာကြီးအများဆုံးပြန်လဲကြမှာလာပြီးတော့အားလုံးအတွက်နေ့ရက်တိုင်းဟာတာယာလှပကြည်နူးစရာတွေနဲ့ပဲကြုံတွေ့ကြရပါစေလို့မြန်မာနေ့တဲ့ခါသမယမှာဆူတောင်းပေးလိုက်ပါတယ်ခင်ဗျာကျွန်တော်ကစီတူပါသောတာရှင်များအားလုံးကြမှာချမ်းသာကြပါစေဗျာ
ကျောက်တရားတွေနဲ့ကြော်ဖြတ်ရတဲ့ဒီနှစ်အတာတကြံဖြတ်တမ်းမှုမျိုးကိုမြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့နောက်ပေတော့မှထပ်မကြုံရစေဖို့ဆုတောင်းပေးပါရစေ။ကျမတို့ကိုချစ်တဲ့သူပဲဖြစ်ဖြစ်မုန်းတဲ့သူပဲဖြစ်ဖြစ်ဒီယောဂကပ်ဘေးကနေဝေးနိုင်ကြပါစေ။စိတ်ကြောင့်ဖြစ်တဲ့နာကျင်မှုဝေဒနာကြောင့်ဖြစ်တဲ့နာကျင်မှုတွေကြားကအကြောက်တရားနဲ့ရှင်သန်ကြီးပြင်းရတဲ့ဘဝမျိုးတွေနဲ့လေဝေးနိုင်ကြပါစေ။အသွေးရောမတူတာဖြစ်တည်မှုမတူတာတွေကြုံရတိုင်းအေးများတဲ့ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းကတော့အနိုင်ရပါစေလို့မြမနှစ်တဲ့အခါသမယမှာဒူတိုင်းအတွက်ဆူတောင်းမြတ်တာပို့တာပါတယ်ကျမမိခါပါတောတာရှင်တွေအကုန်လုံးစမ်းမအေးချမ်းပျော်ရွှင်နိုင်ကြပါစေ
လူသားဘဝရှုံးပေးဖို့မဟုတ်ဘူးလူသားဘဝကြောင့်လမ်း
တင်းမင်းဆိုတဲ့ messenger ကဗီရီတော်ရရှင်ကတော့ဗီရီဝိုင်းတော်သားတွေမြေကိုမောင်နှမတွေအားလုံး COVID-19 ဘေးကကင်းပြီးတော့နားပြန်ပေးမရှိချမ်းသာဒုက္ခအပေါင်းနဲ့ပြေဝကြပါစေကြောင်းဆုမွန်တောင်းလိုက်ပါတယ်ပြေဝစေတော့ပြည့်စေတော့လို့ဆုတောင်းပေးလာပါတယ်ဂျေဇုအထူးတင်ပါတယ်ရှင်တော်ရရှင်နတ်မူဆန်ကတော့မိုင်းဆွန်ခမင်္ဂလာရှိသောနှစ်တင်မှာ VOA ဖွဲ့သားတွေအားလုံးနဲ့အတူကမ္ဘာသူကမ္ဘာသားတွေအားလုံးနဲ့နိုင်ငံသူနိုင်ငံသားတွေအားလုံးကပ်ဘေးဆိုးကြီးကနေလွတ်မြောက်ပြီးတော့နှစ်တင်မှာစားပြီးတော့ကျန်းမာပျော်ရွှင်ပါစေလို့ဆုတောင်းပေးလာပါတယ
်မနစ်ခင်ရောင်ရင်ရောက်တာမစိုးစားနိုင်ကြဘေးတော့
ဇော်မျိုးဆိုတဲ့တော်ရရှင်ကတော့မင်္ဂလာနှစ်တင်ပါမြန်မာနှစ်တည်းမှာမြန်မာပြည်သူမြန်မာပြည်သားအပေါင်းနဲ့အဝေးရောက်မြန်မာတွေနောက်ပြီးတော့ကဘာသူကဘာသားတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ Stay strong စိတ်ဓာတ်ကြမ်းကြမ်းခံခံနဲ့ဆက်ပြီးတော့ရက်တည်ပါလူသားအမှန်ရင်နှလုံးလာပြီးတော့ချစ်တတ်ကြပါစေဆိုပြီးတော့မေတ္တာပို့လာပါရဲ့ရှင
်မင်္ဂလာရှိတဲ့နှစ်တည်းပါရှင်ကျမတို့ရဲ့ပြည်သက်ကြီးကိုပြောပြချင်တာကတော့အခုချိန်ကကပ်ဘေးကာလကိုရောက်နေတာမို့အပြင်ထွက်တိုင်းမှာနှာခေါင်းနဲ့ပါးစပ်ကိုကာထားတဲ့ mask တွေကိုဝတ်ကြပါနော်အပြင်ကပြန်လာတဲ့အခါမှာလည်းအဝတ်အစားတွေကိုချွတ်ပြီးစ
ချက်ချင်းလျှော့ဖို့ပါအပြင်ကပြန်လာတိုင်းလက်ကိုလည်းဆေးဖို့မမေ့ပါနဲ့နော်ဒါဆိုရင်ဒီကပ်ဘေးကြီးကိုကျော်လွှားနိုင်မှာပါလို့ပဲစိတ်ခွန်အားတွေပေးပါရစေရှင်ကျမမအေးပါပါ
မြန်မာပြည်သူပြည်သားအပေါင်းတို့လက်ရှိကြုံတွေ့နေရတဲ့ COVID-19 ကပ်ရောဂါဘေးကနေအောင်မြင်စွာကျော်လွှားနိုင်ကြပါစေလို့ဆုတောင်းမြတ်တာပို့ပါရစေ။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေအားလုံးချုပ်ငင်းပြီးငြိမ်းချမ်းရေးအမြန်တည်ဆောက်နိုင်ပါစေကြောင်းလည်းမျက်သိကူအခါသမယမှာဆုတောင်းအပ်ပါစေ။စမပြေတဲ့ဘဝအတွက်ကိုပါနဲ့ကလေးလေးရေဒီနေ့ကမလာတော့နောင်နေများစွာလဲချက်ချင်းပဲပြောင်းလဲညှော်လင်းသမျှဖြစ်ဖို့မလွယ်ထင်နာများမဖြစ်ခဲ့ရင်ငိုပါနဲ့ကလေးလေးရဲ့မြမနှစ်တဲ့အခါတမယမှာလက်ရှိတစ်ကဘာလုံးရင်ဆိုင်ကြုံတွေ့နေရတဲ့ယောဂကဆိုးနဲ့စိန်ခုံမှုပေါင်းများစွာကိုအလုံးအတူတူကျန်းမာပျော်ရွှင်စွာနဲ့အမြန်ဆုံးအောင်မြင်စွာဖြတ်ကျော်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်သောတာရှင်များနဲ့တကွာအလုံးပဲကျန်းမာချမ်းသာကြပါစေကျွန်တော်ဆိုင်ပြည်သူပ
ါမြမနှစ်တကူကာလအခါသမယမှာအားလုံးပဲကျမချမ်းသာကြပါစေရှင်ကျမပျော်ရှင်ခြင်းတွေစထက်တဘိုးတိုးပြီးဒီယောဂကဆူကြီးဘေးကလည်းအမြန်ဆုံးလုကင်းနိုင်ကြစေဖို့ဆုတောင်းပေးလိုက်ပါတယ်ကျမအိမ်တနာထုံးပါဘူဘာနဲ့ကလီးချေရှော့ပေးလို့ထူထောင်ရင်ဆက်ရှုံးနေနေမှာပဲဒီနေ့အများစုကကျမတရားနဲ့မထိုက်တမှုခွင့်လပီတော့ကောင်းလို့နေရှင်ဘိုးလိုပဲဆိုလိမ့်မယ်အဝေးရင်မြေတနေရာကမြန်မာနိုင်ငံသူနိုင်ငံသားညီနောင်ဘွားတို့နဲ့ကမ္ဘာသူကမ္ဘာသားတွေအပေါင်းအားလုံးဒီနှစ်ဦးရဲ့အချိန်ကစပြီးတော့တက်ရှိကြမှာချမ်းသာကြပြီးတော့တက်ဆုံးတိုင်းပျော်ရွှင်နိုင်ပါစေလို့တိတ်တိတ်ရှင်ဆိုတဲ့သရရှင်မင်္ဂလာဆုမွန်ချွေလာပါတယ်။ရာသာကျော်ဆိုတဲ့သရရှင်ကတော့ view ရဲ့အဖွဲ့သားတွေအားလုံးဆုတောင်းပေးတာကိုကျေးဇူးတင်ပါတယ်တဲ့။ view ရဲ့အဖွဲ့သားတွေအားလုံးလည်းမြန်မာနှစ်တနေအတူရှင်လန်းချမ်းမြေ့ကြပါစေဆိုပြီးပြန်ပြောဆုတောင်းလာပါတယ်။ကျေးဇူးထူးတင်ရှိပါတယ်ရှင်။ဟန်ဇယ်အင်းလေးဆိုတဲ့သရရှင်ကတော့လေးစားချစ်ခင်ရတဲ့ view မြန်မာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးတဦးချင်းစီရဲ့နှစ်သက်ဆူတောင်းတွေကိုကြားရလို့အထူးနှစ်ထောင်အားရဖြစ်ရပါတယ်။နှစ်သက်တောင်းစုများနဲ့ထက်တူလှင့်သွားတဲ့ဒေသန္တာတွေကိုလည်းအထူးနှစ်ချိုက်ရပါတယ်။ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနှစ်သက်အခါသမယမှာကျန်းမာပျော်ရွှင်ကြပါစေ။ယောဂါဘေးကင်းဝေးကြပါစေလို့ဆူတောင်းမြတ်တာပို့သလာပါတယ်။အထူးကျေးဇူးတင်ပါတယ်ရှင်။ဘေးရဲဆုနဲ့ပြေပါစေနော
်။ပြည်သူပြည်သားပေါင်းနှစ်သက်မှာကာယောဂစီရေးပฏิပခဘေးပရာပေါင်းကနေကင်းဝေးလွတ်မြောက်ကြပါစေ။ကြုံတွေ့လာတဲ့ပြဿနာတွေကိုသတိဉာဏ်ပညာစင်ကျင်သုံးတရားနဲ့ကျော်ဖြတ်နိုင်ပါစေလို့နှစ်သက်မှာစုမုံကောင်းပို့သအပ်ပါတယ်။ဒီနေ့မလာတော့နှောင်းနေများစွာလေချက်ချင်းပဲပြောင်းလဲညှော်လင်းသမျှဖြစ်ဖို့မလွယ်ထင်တာများမဖြစ်တော့ရင်ငိုပါနဲ့ကလေးလေး
တော်တဲ့ရှင်များအားလုံးမင်္ဂလာရှိသောနှစ်သက်လေးဖြစ်ပါစေခင်ဗျာကျွန်တော်ကတော့တတ်နိုင်ပါနေဟောင်းတွင်မှာခက်ခဲမျိုးစုံကြောရှင်စရာမျိုးစုံကိုကျွန်တော်တို့အားလုံးဖြတ်ကျော်နိုင်ခဲ့ကြပါပြီနှစ်သက်မှာလည်းစစ်တဲ့လူတဲ့နဲ့အရာရာကိုဖြတ်ကျော်နိုင်ပြီးစစ်ရှမ်းသာလို့ကိုကျန်းမာကြပါစေလို့အားလုံးကိုဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
တော်တဲ့ရှင်များမင်္ဂလာပါရှင်မကြုံစဘူးအကြုံထူးတဲ့ရေမစိုးခဲ့ရတဲ့တကြံနေ့ရက်တွေကိုဒီနှစ်ခါမှာပဲအတူတူနှုတ်ဆက်လိုက်ရအောင်နော်မြန်မာနှစ်တကူကာလကစပြီးအားလုံးပဲပျော်ရွှင်ကြမှာခြင်းတွေစားထက်တဘူးပို့လို့တိုးလာကြပါစေရှင်။စိတ်ချမ်းသာကိုကြမ်းမှာရှိစေဖို့အတွက်လည်းကိုဂရုစိုက်ပြီးချစ်ရတဲ့သူတွေနဲ့လည်းအမြဲတူတူနေနိုင်စေဖို့အတွက်နှစ်သက်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင်။ကျမကတော့စုစုပါ
ချင်းကမှာစပြီးတော့ကျမ်းမာရှင်လဲဘေးအန္တရာယ်ကင်းကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာကျွန်တော်ကောင်းစမ
ဗီအေဝိုင်းတော်သားတွေအားလုံးနဲ့အတူဤကဘာမြေကြီးမင်္ဂလာနှစ်တက်မာသည်နောက်နှစ်ပေါင်းများစွာဘေးရန်ခွာ၍စိတ်အေးချမ်းအသက်ရှိခြင်းကျမကျင်းတို့နဲ့ပြေဝါပါစေတတိခိုင်မြေမေတ္တာစေများနဲ့အတူနေ့ရက်တိုင်းမှာအေးချမ်းသာရပါစေဤကဘာမြေဆုပြုကိုရော်လေးဆိုတဲ့သောရရှင်အားလုံးကိုဆုတောင်းပေးလာပါတယ်ရဲသွေးဦးဆိုတဲ့သောရရှင်ကတော့အေးချမ်းသာရရှိကြပါစေကျမရွှင်လန်းနိုင်ကြပါစေ1382ခုနှစ်တကူးလာပြည့်ကျော်10ရက်နေ့မြန်မာနှစ်တကူနေ့မှာအစပြုပြီးတော့မြန်မာနိုင်ငံတော်နိုင်ငံသူနိုင်ငံသားအားလုံးဘေးပေါင်းကင်းဝေးပြီးတော့အေးချမ်းသာရတိုးတက်ကြပါစေကြောင်းဆုမွန်ကောင်းများတောင်းအပ်ပါစေ။အားလုံးကိုစားပေးတဲ့ဆုနဲ့ပြည့်ပါစေလို့ပြန်ပြောဆုတောင်းချင်ပါသေးတယ်။ဦးစောခိုင်ဆိုတဲ့တော်ရရှင်ကတော့မြန်မာနှစ်တက်အခါသည်များမှာဗီဒီယိုဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။ချမ်းသာကြပါစေ။ဘေးရန်ခတ်သိမ်းကင်းဝေးကြပါစေ။ဒုက္ခခတ်သိမ်းကင်းဝေးကြပါစေ။ကြံတိုင်းအောင်ဆောင်းတိုင်းမြောက်ကြပါစေ။ကောင်းကျိုးလိုရာအဖျားပြားပြေဝါကြပါစေ။ဆုပြုဆုတောင်းပေးလာတာပါ
။ကျွန်တော်ကတော့ကိုစောထပ်ပါဒီနှစ်တော့ကျွန်တော်တို့အားလုံးကြံကြံပျော်ပျော်ပါပါမဖြတ်တန်းခဲ့ရပါပြီ။ဒီရောဂါကြီးမကြခင်ပြီးသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်။နှစ်တကစပြီးကျွန်တော်တို့အားလုံးပျော်ပျော်ရွှင်ရွှင်နဲ့စိတ်ခွန်အားတည်တည်နဲ့အတူတူရှေ့ဆက်နိုင်ကြဖို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါရှင်။ခိုင်းနေနေမတူထူးခြားပြီးချစ်စရာကောင်းတဲ့မြမနှစ်သက်ကူလေးဖြစ်ပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်။ကျမလည်းအခြားသူများနေတူမိသားစုနဲ့အတူနေပြီးတော့အလုပ်တွေကိုအိမ်မှာပဲလုပ်နေရဖြစ်ပါတယ်။ဒါပေမဲ့သူတို့ဒီကဲ့ရောဂါကြီးကိုကျော်လွှားနိုင်မယ်လို့ယုံကြည်ပါတယ်။မျှော်လင့်ပါတယ်။ဆုတောင်းနေပါတယ်။ကျမတော့သူဖြစ်ပါရဲ့ရှင်
။နေရတာဘူးပွင့်လို့နေတဲ့တိုင်းကျန်နေတဲ့ဒီဘက်ဒီနေတို့ရှိနာကလမ်းများလာပါစီဘူး။မပြီမဆန်းရစ်ပါများပေါ်ပါစေ
မင်္ဂလာပါဒီအချင်းတို့ပါဒီနှစ်သက်မှာတငယ်ချင်းတွေရဲ့ပြဿနာတွေနဲ့ဝန်းနေစရာတွေအားလုံးတင်းကြံနဲ့အတူတူကြံခဲ့ပါစေအခုချိန်မှာ COVID-19 ဆိုတဲ့ coronavirus ကြီးကလူတော်တော်များများကိုဒုက္ခပေးနေပါတယ်အပြင်ကမထွက်ပါနဲ့လို့ချင်းမုံသတိပေးချင်ပါတယ်အိမ်မှာပဲနေတာအကောင်းဆုံးနည်းလမ်းပါပဲနောက်နဲ့ကျေးမွန်တော့တင်းကြံမှာအတူတူကန်းကန်းရေကစားကြရအောင်နော် Happy Tinjun guys May the showers of Tinjun water wash away all of our problems and sorrows I'm looking forward to splashing water at next year's Tinjun with you all my friends Stay safe and healthy Bye
ဒီမှာပန်းသစ္စာဆိုတဲ့သွားရှင်တရားကိုဆူတောင်းမြတ်တာပို့တာလာတဲ့စာရိုလေးလို့မင်္ဂလာရှိသောနှစ်ဆန်းတရနေ့မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကြီးလဲနှစ်ဟောင်းမှာကျန်ခဲ့ပြီးတော့မြန်မာပြည်ကြီးကျန်းမာအောင်မြင်ပါစေလို့ထပ်တူပြုဆုတောင်းချင်ပါတယ်။ VUE ပရိသတ်တွေရောမြန်မာနိုင်ငံသူနိုင်ငံသားတွေကမ္ဘာသူကမ္ဘာသားတွေအားလုံးဒီကက်ဘေးဆိုးကြီးကနေအမြန်ဆုံးကြော်ဖြတ်ပြီးတော့မင်္ဂလာရှိတဲ့နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမြတ်တာထပ်လောင်းပို့တော့ပါတယ်ရှင
်။တော်ဘောကြောင့်လမ်းဘုံဟုတ်ဘာတော့မှမျောလင်းခြင်းလမ်းပြောင်းသွားခြင်းနဲ့ဘာကြောင့်မှယုံကြည်ခြင်းများလုံးချလိုက်ပါနဲ့ဘာကြည့်မှဝမ်းရည်ခဏတာဝိချွေးရင်ပြည့်စည်ရတော့She she be sai ma Da bo wa chou pe ko ko Da bo wa chou la mo ho ku Ba twa ma pyo lin jan la chou kwa si Ba chou ma yong chi jan na lo ma cha lai Sa sa ya ma ba
အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်နိုင်ငံဝူဟန်မြို့ကစံတဆရာတယောက်ကတော့ကိုရိုနာဗိုင်းရပ်စ်ကိုမကူးစက်အောင်ပလတ်စတစ်ပလင်းနှခေါင်းစည်းတစ်မျိုးကိုတီထွင်ပြီးအသုံးပြုနေပါဗျ။အိန္ဒိယတီထွင်သူတယောက်ကတော့လူတွေအိမ်မှာနေဖို့အတွက်ဗိုင်းရပ်စ်ပုံစံကားတစ်စီးကိုတီထွင်ပြီးလမ်းပေါ်မောင်းရင်သတိပေးနေပါဗျ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါဗျ။ ကိုရိုနာဗိုင်းရပ်စတင်ဖြစ်ပွားခဲ့ရာတရုတ်နိုင်ငံဝူဟန်မြို့ကသန္တာရှာတယောက်ကတော့ရောဂါပိုးမကူးအောင်ပလတ်စတစ်ပလင်းနှခေါင်းစည်းတစ်မျိုးတီထွင်ပြီးအသုံးပြုနေပါတယ်။သန္တာရှာရန်ကွမ်းယူဟာသူ့အလုပ်တွေပြန်စရလို့ဝမ်းသာပေမဲ့လည်းရောဂါကူးခံရမလားဆိုတဲ့စိုးရိမ်မှုကတော့ရှိနေသေးပါ။သူ့ဖောက်သည်တွေရောသူပါဘေးကင်းလုံခြုံစေဖို့ပိုက်တက်ထားတဲ့ပလတ်စတစ်ဘူးကွန်တစ်ခုကိုတီထွင်ပြီးသူ့မျက်နှာနဲ့နှခေါင်းကိုအုပ်ထားပါတယ်။ပိုက်ကောင်းကိုလည်းအနောက်ဘက်ကိုလှည့်ထားပြီးအဝကိုလည်းအဝတ်စနဲ့ပိတ်ထားတဲ့အတွက်တဲ့ဒွေးစားတွေနဲ့ယောဂပိုးမွှားတွေဝင်ရောက်တာကိုကာကွယ်နိုင်ပါတယ်။တရုတ်ပြည်မှာယောဂကူးစက်မှုရော့ကျသွားပြီးတဲ့နောက်အသွာလာကန့်တတ်မှုတွေကိုရှော့ချပြီးဆိုင်တွေကိုပြန်ဖွင့်ဝင်ပေးခဲ့တာပါ။တချို့ဆိုင်တွေကပိတ်ထားသေးပေမဲ့လည်းတချို့တွေကတော့ပြန်ဖွင့်နေပါပြီ။ပြီးခဲ့တဲ့စနေနေ့ကတရုတ်ပြည်မှာယောဂကူးစက်မှုတချို့ပြန်ဖြစ်ခဲ့ပေမဲ့လည်းဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ကို 8,300 ကျော်မှထိန်းထားနိုင်ခဲ့တာပါခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အရေးကြီးတဲ့နည်းလမ်းတစ်ခုကတော့နေအိမ်မှာနေတာဖြစ်ပြီးအဲ့ဒီနည်းလမ်းကိုလူတွေလိုက်နာဖို့အတွက်အိမ်ရာတီထွင်သူတယောက်ကဗိုင်းရပ်စ်ပုံစံကားတစ်စီးကိုတီထွင်လိုက်ပါတယ်။ဒီကားကိုအဝိုင်းပုံစံတိဆောက်ထားတာဖြစ်ပြီးတော့ COVID-19 ဗိုင်းရပ်စ်နဲ့တူအောင်အချွန်တက်တွေတက်ဆင်ထားတယ်လို့အစိမ်းရောင်လဲခြေတာထားပါတယ်။ဒီကားကိုတီထွင်တဲ့ဆရာကာယဒက်ဟာအိန္ဒိယနိုင်ငံရဲ့နည်းပညာမြို့တော်တစ်ခုဖြစ်တဲ့ဟိုက်ဒရာဘတ်မှာဒီကားကိုတန်ပေါင်းပြီးနေအိမ်မှာမနေကြတဲ့သူတွေတယောက်နဲ့တယောက်ခက်ခွခွာမနေကြတဲ့သူတွေကိုသတိလိုက်ပေးနေတာပါ။ Android CC စကူတာအင်ဂျင်တက်ထားတဲ့ဒီကားလေးဟာလူတစ်ယောက်ပဲစီးနိုင်ပါတယ်။လက်ရှိမှာတော့အိန္ဒိယဟာ21ရက်ကြာတနိုင်ငံလုံးအသွားအလာကန့်သတ်တဲ့ကာလကိုဖြတ်တန်းနေရတာဖြစ်ပါတယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းဗြိတိန်နိုင်ငံမှာတော့အိမ်မှာပဲနေရတဲ့အဖိုးအဖွားတွေအထီးမကြံစေဖို့အတွက်အွန်လိုင်းကနေအဖိုးအဖွားမွေးစားနိုင်တဲ့အစီအစဉ်ကိုစတင်လိုက်ပါတယ်။အဖိုးအဖွားတွေကိုကူညီဖို့အထီးမကြံစေဖို့အဖော်ပြုပေးဖို့အတွက်စေတနာဝန်ထမ်းထောင်နဲ့ချီအဖိုးအဖွားမွေးစားမယ့်အစီအစဉ်တွေမှာပါဝင်လာကြတာပါ။ CHD Living အဖွဲ့ကစီစဉ်တာဖြစ်ပြီးတော့အိမ်မှာပဲနေနေရပြီးဘဲမှလည်းမသွားရ၊ဘသူလဲမှလည်းမတွေ့ရတဲ့အဖိုးအဖွားတွေအတွက်အတခြားအသက်အရွယ်ငယ်တဲ့စေတနာဝန်ထမ်းတွေနဲ့ချိတ်ဆက်စကားပြောနိုင်ဖို့စီစဉ်ပေးတာပါ။Facebook online ကိုသုံးပြီးအဖိုးအဖွားတွေဟာကလေးတွေလူငယ်တွေနဲ့စကားပြောနိုင်တာပါဒီအစီအစဉ်ကိုထပ်မံချဲထွင်ဖို့ CHD Living အဖွဲ့ဟာသူစီကစေတနာဝန်ထမ်းတွေတခြားပရဟိတအဖွဲ့တွေနဲ့ပူးပေါင်းလုပ်ကိုင်ဖို့လည်းဆောင်ရွက်နေပါတယ်ခင်ဗျာ
ဒီအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြတာပါ။ VOA မြန်မာပိုင်းတင်းလာနေနနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။ဒီကနေ့မနေ့အစောပိုင်းနောက်ဆုံးရသတင်းတွေအရတကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူပေါင်း2,300အထိမြင့်တက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သေဆုံးသူပေါင်း4,000နီးပါးနဲ့ရောဂါကူးစက်ခံထားရသူပေါင်း9,400ကျော်ရှိပြီးကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအများဆုံးနိုင်ငံအဖြစ်ရှိနေပါတယ်။ဒါပေမဲ့နိုင်ငံတချို့မှာကူးစက်မှုနှုန်းပြန်ကျလာတာရှိပါတယ်။တနင်္ဂနွေညနှောင်းပိုင်းသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူပေါင်း117ဦးရှိသွားပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်သွားမှာပါ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွတ်အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ် COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.